Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2005ခုနှစ်နိုဝင်ဘာလ20ရက်တောက်ကြနေ့ညပဲအစီအစဉ်တွေစတင်နေပါပြီ။လိုင်းလက်မီတာ190၊လိုင်းဒိုမီတာ25 32 50နဲ့တို့ကနေပြီးတော့တိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါရဲ့ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အအောင်ပါဒီညဘက်သတင်းတွေကိုနန်းလောင်တဲ့အတွေ့ကြီးညာပေးမှာပါမာလီနိုင်ငံမြို့တော်ကဇင်ငန်ဟိုတယ်မှာဖန်စီထားတဲ့တရားခံတွေက80လောက်ပြန်လည်လွတ်မြောက်လာခဲ့တာဒီတရုတ်လုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်သမား28ယောက်ကိုတုတ်တင်လိုက်နိုင်တာဒီအကြောင်းထင်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့ကချင်လက်နက်ကိုင် KIA အဖွဲ့ရဲ့အမတ်ရှိတမဟာဌာနချုပ်ကိုတင်ပိုက်လိုက်တဲ့အကြောင်းမြဝတီသတင်းဌာနကကြေညာခဲ့ပြီးနယ်မြေအေးချမ်းမှုနဲ့ပတ်သက်လို့တော့
ပေါ်ဒီဒီဘာမှအတမ်းမပြောဘာမှမဖြစ်ကြဘူး။ပေါ်ဒီဒီချေကြောင်းမြတ်ကိုဖွင့်တယ်နော်။ဒီ
မိုးညင်းအုတ်ချုပ်ရည်မှုရဲ့ပြောကြားချက်ဖြစ်ပါတယ်ရှင်။တခါရှမ်းပြည်နယ်ဘက်မှာတော့ရှမ်းလက်နက်ကိုင်တပ်ဖွဲ့ SSPP နဲ့မြန်မာအစိုးရတပ်တို့ပြစ်ခတ်တိုက်ခိုက်မှုရွှေ့ချဖို့အကြိုဆွေးနွေးခဲ့ကြတဲ့အချိန်ဤဒီကနေ့ကြားရတဲ့ကလေးတငယ်များအခွင့်အရေးနေ့အထိမ်းအမှတ်အဖြစ်ရန်ကုန်မှာကျင်းပခဲ့တဲ့ပွဲအကြောင်းတခါမလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူမှာကျင်းပမဲ့အရှိတောင်အရှထိပ်သီးနီလာခံအကြောင်းစတဲ့သတင်းဆောင်မတွေကိုနာဆင်ကြရမှာပါ။အခုရင်ဆုံးတော့တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကကြီးညာပေးပါမယ်ရှင်။
မာလီနိုင်ငံမြို့တော်ကဇင်ငယ်ဟိုတယ်မှာဖန်ဆီးထားတဲ့တရားခံတွေက80လောက်ဟာအခုခါမှပြန်လည်လွတ်မြောက်လာခဲ့ပါတယ်။တနတ်သမား4ဦးထဲမှနေဟာအစ္စလမ်ဘာသာရေးကျွေးကြော်သံတွေဟစ်အော်ပီအော်ဒီဟိုတယ်ကိုဝင်ရောက်စီးနင်းခဲ့တယ်လို့ဖန်ဆီးထားတဲ့တရားခံတွေက3ဦးကိုတပ်ပစ်ခဲ့ပါတယ်။မြို့တော်ဘန်မာကိုမှာရှိတဲ့ Radisson Blue Hotel မှာတစ်ထပ်ပြီးတစ်ထပ်အထူးတပ်ဖွဲ့ဝင်တွေဟာကြံရှိနေသေးတဲ့ဖန်ဆီးကန်တရားခံတွေကိုလိုက်လံရှာဖွေနေတယ်လို့လုံခြုံရေးဘက်ကလာတဲ့သတင်းတွေကဆိုပါတယ်။ကိုရန်ကျန်းစာရွတ်ဆိုနိုင်သူတွေကိုတနတ်သမားတွေကလှုပ်ပေးခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။အခုခါမှကုလသမဂ္ဂနဲ့မာလီတပ်ဖွဲ့တွေကဟိုတယ်ကိုဝင်ရန်ထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါအပြင်ဟိုတယ်ကိုသွားရလမ်းကိုလည်းပိတ်ဆို့ထားပါတယ်။ဒီဟိုတယ်ကိုအခုလိုစီးနင်းထားချိန်မှာအပြင်ထွက်ကြည့်တာမျိုးမလုပ်ဘဲနဲ့ကိုယ်နေရာမှာပဲကိုနေကြဖို့လေမာလီအစိုးရကမြို့ကန်တွေကိုတတိပေးတိုက်တွန်းထားပါတယ်။ပြင်သစ်ကိုလိုနီဖြစ်ခဲ့ပြီးတဲ့မာလီနိုင်ငံကတရားခံတွေကိုကေတင်ရေးဆောင်ရွက်ရာမှာကျွမ်းကျင်တဲ့အထူးတပ်ဖွဲ့ကိုလည်းပြင်သစ်ကဆေးလွတ်ထားပါတယ်။ဒီဟိုတယ်ကိုဝင်ရောက်စီးနင်းမှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုတာကိုပြောဆိုတာမျိုးတော့မရှိသေးပါဘူး။ဒါပေမဲ့လည်းအယ်ခိုင်ဒါနဲ့ဆန့်ဆက်မှုရှိတဲ့သဘုံအနေနဲ့မာလီတပ်ဖွဲ့တွေကြားမှာနှစ်ပေါင်းအတော်ကြာတိုက်ခိုက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။
ပြင်သစ်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားနာပြီးတဲ့နောက် EU နိုင်ငံတို့ရဲ့နယ်စပ်တွေကိုလုံခြုံရေးတင်းကျပ်ပြီးညှိနှိုင်းဆောင်ရွက်မှုတွေပြုလုပ်ဖို့နေလန်တွေနဲ့ပတ်သက်လို့ဥရောပသမဂ္ဂတရားရေးနဲ့ပြည်ထောင်ရေးဝန်ကြီးတွေဒီကနေ့ Belgium နိုင်ငံ Brussels မြို့မှာတွေ့ဆုံဆွေးနွေးနေပါတယ်။ပြင်သစ်ပြည်ထောင်ရေးဝန်ကြီး Bernard Cazeneuve ကတည်ဆုံသွားပြီးဖြစ်တဲ့အကြမ်းဖက်တိုက်ခိုက်သူဦးဆောင်သူ Abdelhamid Abou ဥရောပကိုဝင်ရောက်လာတာနဲ့ပတ်သက်ပြီး EU ဥရောပသမဂ္ဂအဖွဲ့ဝင်ဘယ်နိုင်ငံကမှပြင်သစ်ကိုအကြောင်းကြားလာတာမျိုးမရှိဘူးလို့ပြောပါရယ်။အခုအချိန်မှာအကြမ်းဖက်သမားတွေရဲ့ချင်းချောက်မှုကိုတွန်းလှန်ဖို့နှိုးကြားထကြွဖို့အရေးကြီးပြီးစုစုစည်းစည်းနဲ့ကာကွယ်သွားမှာဖြစ်တယ်လို့လည်း Cazeneuve ကပြောပါရယ်။ဒီအတော်အတွင်းလွန်ခဲ့တဲ့အပတ်ကဖြစ်ပွားခဲ့တဲ့ပြင်သစ်ကအကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ပြီးခုခါမှထွက်ပြေးတိမ်းရှောင်နေတဲ့တန်ရရှိသူတဦးထက်မင်းကိုလည်းဆက်လက်ရှာဖွေနေပါရယ်။ Salah Abdes Islam ကခုခါဘယ်မှာရှိနေတာလဲဆိုတာကိုလည်းမသိဘူးလို့ပြင်သစ်တာဝန်ရှိသူတွေကဝန်ခံထားပေမဲ့လို့သူ့ကိုပြင်သစ်နဲ့ Belgium နိုင်ငံတဝန်ပိုက်ဆိုင်တိုက်လိုက်လံရှာဖွေနေပြီး Netherlands ထိပါတိုးချက်ရှာဖွေနေတယ်လို့သတင်းတွေကဆိုပါတယ်။ Abdel Islam ဟာပြင်သစ်ကတိုက်ခိုက်မှုကိုကူညီခဲ့သူဖြစ်တယ်လို့ယုံကြည်ရပြီးသူ့ကိုဖမ်းဆီးဖို့နိုင်ငံတကာဖမ်းဝရမ်းထုတ်ပြန်ထားတယ်လို့ဥရောပရဲ့အလို့ရှိဆုံးတရားခံပြည်သူဦးလည်းဖြစ်ပါတယ်။
လာမယ့်နှစ်အတွင်းစီးရီးယားနဲ့အီရတ်ကဒုက္ခသည်တောင်းကိုအမေရိကန်နိုင်ငံမှာလက်ခံမဲ့သမရဘရိတ်ဝမ်မန်ရဲ့အစီအစဉ်ကို Republican နဲ့ကြီးစိုးတဲ့အောက်လွှတ်တော်ကကန့်ကွက်လိုက်ပါတယ်။ဒါပေမဲ့လည်းဒီအစီအစဉ်ကိုအထက်လွှတ်တော်မှအတီးပြုတ်လိုက်ရင်သူ့အနေနဲ့ဗီဒီယိုအာဏာသုံးပယ်ချမယ်လို့ Obama ကပြောဆိုထားတာပါ။အမေရိကန်နိုင်ငံနဲ့ဝင်လာမယ့်ဒီဒုက္ခသည်တွေကိုတင်းတင်းကြပ်ကြပ်စီးစစ်သွားဖို့အတွက်သဘောထားပြင်းထန်တဲ့ Republican အများစုနဲ့ Obama ရဲ့ Democratic လွှတ်တော်အမတ်တွေက289မဲ139မဲနဲ့မဲပေးဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။အထက်လွှတ်တော်ကဒါကိုဘယ်လိုဆုံးဖြတ်မလဲဆိုတာကတော့မသိကြသေးပေမဲ့လည်းဒီအရေးမတူညီတဲ့သဘောထားတွေကတော့စတင်ထွက်ပေါ်လာနေပါပြီ။နာဇီဂျာမနီလက်ကထွက်ပြေးလာတဲ့အကူအညီမဲ့ဒုက္ခသည်တွေကိုလက်မခံလို့တဲ့1939နှစ်တွေကပုံစံမျိုးပြန်မလုပ်သင့်ဘူးလို့ Democratic လွှတ်တော်အမတ် Harry Reid ကဆိုပါတယ်။ ဒါပေမဲ့လည်းဘသူတွေကဒုက္ခတွေအဖြစ်ဟန်ဆောင်ပြီးဂျီဟက်အဆောင်ရောက်လို့ရတွေလို့ဖို့ဒီနိုင်ငံတွေဝင်လာတယ်လဲဆိုတဲ့စစ်ဆေးမှုတွေမလုပ်နိုင်တဲ့ကိစ္စကိုဒီမိုကရက်တစ်အမတ်တွေကထောက်ခံနေတာလို့ Republican အမတ်လည်းဖြစ်တမရလောင်းဖြစ်ရှင်ပြိုင်နေသူတူလည်းဖြစ်တဲ့ Ted Cruz ကပြန်လည်ခြေပပါတယ်ဒုက္ခသည်တွေအာလုံးတင်းကျပ်တဲ့အသေးစိတ်စစ်ဆေးမှုတွေကိုလက်ခံသွားရမယ်လို့သမ္မတဥဘာမကပြောဆိုထားတာပါ။ကမ္ဘာလက်ခီးသည်တွေအဖြစ်အမေရိကန်နိုင်ငံတွေကိုလူတွေနေ့စဉ်ဝင်လာနေကြတာထက်ဆိုင်ရင်ဒုက္ခသည်တွေကိုစီစစ်လက်ခံမဲ့အစီအစဉ်ကိုတားမြစ်ဖို့ကြိုးစားတာကပိုးပြီးတော့အန္တရာယ်ရှိရလို့လဲဥဘာမကပြောဆိုပါတယ်ခင်ဗျာ
။ဆီးရီးယားနိုင်ငံမှာနိုင်ငံရေးသဘောတူညီချက်တရက်မရယူနိုင်ပဲနဲ့တော့ IS တွေကြွားတွေကိုအနိုင်တိုက်နိုင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဘရက်ဥဘာမကပြောလိုက်ပါတယ်။အစွန်ရောက်အချက်ဖက်သမားတွေကိုအမြင့်ပြတ်ချေမှုန်းဖို့မှာနှစ်တွေဆက်ပြီးကြာနိုင်သေးတယ်လို့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံကနေမထွက်ခွာခင်သမ္မတဥဘာမကပြောသွားတာပါ။အနာဂတ်ဆီးရီးယားနိုင်ငံပြန်လည်တည်ဆောက်ရမှာတော့လက်ရှိသမ္မတဘရှာအယ်အာဆတ်ရဲ့အခန်းကဏ္ဍဆိုတာလည်းရှိမှာမဟုတ်ဘူးလို့လည်းသူကဆက်ပြောပါရယ်။မစ္စတာအာဆတ်ကိုဆီးရီးယားပြည်သူအများစုကရက်ဆက်ကြမ်းကြုတ်တဲ့လူသက်အာဏာရှင်အဖြစ်သတ်မှတ်ထားတာကြောင့်သူအနာရှိနေရင်ဆီးရီးယားပြည်တွင်းစစ်အဆုံးသတ်ဖို့မဖြစ်နိုင်ဘူးလို့မစ္စတာအိုဘားမားကပြောပါရယ်။ဆီးရီးယားနိုင်ငံမှာမကြခင်ကျင်းပနိုင်ဖို့ကြိုးစားနေတဲ့ကမ္ဘာလုံးဆိုင်ရာငြိမ်းချမ်းရေးညီလာခံနဲ့ပတ်သက်လို့လည်းသမ္မတအိုဘားမားကကြိုတင်မှတ်ချက်ပေးပြောသွားခဲ့ပါရယ်။အဲ့ဒီကျင်းပမဲ့ညီလာခံဆွေးနွေးမှုတွေကလည်းအသွင်ကူးပြောင်းရေးအစိုးရမှတစ်စိတ်တစ်ပိုင်းပါဝင်လာနိုင်တဲ့အတိုက်အခံအဖွဲ့တွေကိုဖော်ထုတ်ပေးသွားနိုင်မှာဖြစ်ပြီးနောက်ပိုင်းရွေးကောက်ပွဲတွေအတွက်လုပ်ငန်းစဉ်တွေကိုချမှတ်ပေးသွားနိုင်မှာဖြစ်တယ်လို့သမ္မတအိုဘားမားကပြောဆိုသွားပါရယ်ရှင်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239 ကလိုင်းဒိုမီတာ25 kHz 1196 ကလိုင်းဒိုမီတာ32 kHz 932 ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
မြန်မာနိုင်ငံမှာနိုဝင်ဘာ10ရက်ရွေးကောက်ပွဲတွေကျင်းပပြီးစီးခဲ့ပြီးတဲ့နောက်ပိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်တွေမှာတိုက်ပွဲတွေအရှိန်မြင့်လာနေတဲ့အတွက်စိုးရိမ်ပူပန်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကသမရဦးသိန်းစိန်ကိုဖုန်းနဲ့ဆက်သွယ်စကားပြောခဲ့တယ်လို့အတွင်းမှုချုပ်ယုံပြောခွင့်ရစတက်ဖန်ဒူဂျာရစ်ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်နိုဝင်ဘာလ10ရက်ရွေးကောက်ပွဲကိုအောင်မြင်မြင်ဥဆောင်ကျင်းပနိုင်ခဲ့တာအတွက်သမရဦးသိန်းစိန်နဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်မှုကိုချီးကျူးခဲ့တယ်လို့အမျိုးသားပြန်လည်တင်မြင့်ရေးအတွက်အားလုံးပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းခဲ့တဲ့အချိန်ထဲမှာပဲအတွင်းမှုချုပ်ကသူ့ရဲ့စိုးရင်ချက်တွေကိုအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။လက်တလောရှမ်းနဲ့ကချင်ပြည်နယ်တွေဘက်မှအခြေအနေတွေပုံမတင်မှလာနေရတဲ့ပတ်သက်ပြီးဒါဟာရဲသားတွေကိုအသက်သေဆုံးစေသလိုငင်းငင်းရေးလုပ်ငန်းတွေအတွက်လည်းတက်ရောက်မှုတွေရှိနေတာမို့စိုးရင်ပူပန်ကြောင်းဒီအတွက်သက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးသူတို့ရဲ့အမြင်ကွဲပြားမှုတွေကိုစပွဲပိုင်းမှာညှိနှိုင်းဆွေးနွေးကြဖို့လေကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းတဲ့အကြောင်းပြောခွင့်ရမစ္စတာဂျူရက်ကပြောသွားပါတယ်။လက်ရှိအစိုးရကပြည်တွင်းငင်းငင်းရေးအတွက်တိုင်းရင်းသားအဖွဲ့အစည်းတွေနဲ့အပြစ်ကတ်ရစေးလှုပ်ဆောင်မှုတွေရှိပေမဲ့ပြည်နယ်တချို့မှာအခုထိတိုက်ပွဲတွေဖြစ်ပွားနေပြီးတေဆုံးတန်ရန်ရသူတွေရှိနေတဲ့အတွက်အတွင်းမှုဘန်ကီမွန်ကအထူးစိုးရိမ်ကြောင်းပြောဆိုခဲ့တာပါ။ဒီအပိုင်းတွေအတွင်းကချင်ပြည်နယ်မိုးညင်းအနီးမှာတိုက်ပွဲတွေပြင်းထန်ခဲ့သလိုရှမ်းပြည်နယ်မိုင်းရှူမြို့နယ်ဘက်မှာလည်းရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့အစိုးရတပ်အကြတိုက်ပွဲတွေပြင်းထန်နေတာကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့ဒုက္ခသည်တောင်းလောက်ရှိနေပါတယ်ခင်ဗျာ
အာဆီယံထိပ်သီးစည်းဝေးပွဲကိုတက်ရောက်ဖို့မလေးရှားနိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့ဒေသတွင်းခေါင်းဆောင်တွေနဲ့စီးပွားရေးအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့နယ်မြေပိုင်ဆိုင်မှုအငြင်းပွားနေတဲ့ကိစ္စရပ်တွေကိုဆွေးနွေးနိုင်ပွဲရှိနေပါတယ်။ကွာလာလမ်ပူကိုဒီကနေ့ရောက်ရှိလာတဲ့မစ္စတာအိုဘားမားဟာအာဆီယံအဖွဲ့ဝင်နိုင်ငံကခေါင်းဆောင်10ဦးနဲ့အတူတခြားကမ္ဘာခေါင်းဆောင်တွေနဲ့လည်းတွေ့ဆုံနေပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းပြည်ထောင်နိုင်ငံတွင်အစွန်းရောက်သမားတွေရဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီးနောက်ပိုင်းအကြမ်းဖက်မှုတွေကိုထပ်လုပ်မယ်လို့ IS တို့ရဲ့ချိန်ချောင်းမှုတွေထွက်လာတဲ့ချိန်မှာကွာလာလမ်ပူတစ်မြို့လုံးကိုလုံခြုံရေးတင်းတင်းကြပ်ကြပ်ချထားပါတယ်။ဒီချိန်ချောင်းမှုသတင်းကိုအတိမပြုတ်နိုင်ပါနဲ့လို့မြို့တော်တဝမ်းမှာရဲစစ်တပ်နဲ့အရာရှိပေါင်းထောင်နဲ့ချီဖြန့်ချက်ချထားတယ်လို့မလေးရှားရဲချုပ်ခလစ်အဗ်ဒူအဘကာကဒီကနေ့တောက်ကြနေမှာဆိုပါရယ်ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံကိုတက်ရောက်လာတဲ့ကမ္ဘာကောင်ဆောင်တွေကအာဆီယံထိပ်သီးညီလာခံတက်ရောက်ဖို့မလေးရှားကိုခီးဆက်လာကြတာပါဒီညီလာခံတစ်ခုစလုံးမှာကမ္ဘာစီးပွားရေးကိုဦးတည်ဆွေးနွေးခဲ့ကြသလိုလူတရာကျော်တည်ဆုံခဲ့ရတဲ့ပြည်နယ်နိုင်ငံတွင်ဘုံကွဲတက်ခတ်မှုနောက်ပိုင်းဒီလိုအကြမ်းဖက်မှုကိုတစ်ကမ္ဘာလုံးကဘယ်လိုပူးပေါင်းချေမှုန်းကြမလဲဆိုတာကိုလည်းတစ်စိတ်တစ်ပိုင်းဆွေးနွေးခဲ့ကြပါရယ် မလေးရှားကိုရောက်ရှိပြီးမကြာခင်မှာပဲအရှေ့တောင်အာရှလူငယ်ကောင်ဆောင်တွေနဲ့လည်းမစ္စတာအိုဘားမားကတွေ့ဆုံပြီးအစိုးရအကြံဖက်မှုကိုဆန့်ကျင်ဖို့နဲ့စိတ်ရှည်တည်ခံကြဖို့ပြောဆိုသွားပါတယ်။အေပက်ညီလာခံမှာလိုပဲအာဆီယံအစည်းအဝေးကျရင်လည်းတရုတ်နိုင်ငံကအိနေချင်းနိုင်ငံတွေနဲ့နယ်မြေအကျဉ်းပွားမှုဖြစ်နေတဲ့တောင်တရုတ်ပင်လယ်အရေးကိုလည်းမစ္စတာအိုဘားမားကပြောဆိုလိမ့်မယ်လို့အင်ဖီရောကဆိုပါတယ်။အာဆီယံဆွေးနွေးပွဲကိုတက်ရောက်ဖို့မြန်မာသမ္မတဦးသိန်းစိန်လည်းကွာလာလမ်ပူကိုရောက်ရှိနေတာဖြစ်ပါတယ်ရှင်။
မြောက်နယ်တောင်ကိုရီးယားအစိုးရအစိုးရအစင်မြင့်ကိုယ်စားလှယ်တွေရဲ့ဆွေးနွေးပွဲပြန်စတင်နိုင်မှုကြိုးပမ်းမှုတရက်အနေနဲ့လာမယ့်အပတ်မှာနှစ်ဖက်ကိုယ်စားလှယ်တွေတွေ့ဆုံမှုသဘောတူညီခဲ့ကြပါတယ်။နိုင်ငံခြားကိစ္စရပ်တွေကိုကန့်ကွက်ဆောင်ရွက်နေတဲ့မြောက်ကိုရီးယားရဲ့ကိုရီးယားကျွမ်းကျင်ငင်းချင်းစွာပြန်လည်ပေါင်းစည်းရေးကော်မတီကအခုလိုတွေ့ဆုံမှုဂျာတာရီးနီကကန့်လန့်လိုက်တာပါ။ဒီကန့်လန့်ချက်ကိုလက်ခံခဲ့ကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးကဒီကနေ့တောက်ကြနေမှာပြောဆိုပြီးနေဆက်ချေးရပန်မွန်ကျော်မှာနိုဝင်ဘာ26ရက်နေ့မှာတွေ့ဆုံမှာဖြစ်တယ်လို့ဆိုပါရယ်မြောက်နယ်တောင်ကိုရီးယားအကြားဆက်ဆံရေးပူကောင်းလာအောင်ဆောင်ရွက်ဖို့ဩဂုတ်လတုန်းကရခဲ့တဲ့သဘောတူညီမှုအတိုင်းအစိုးရအဆင့်တွေ့ဆုံဆွေးနွေးနိုင်ဖို့ပြင်ဆင်တဲ့အနေနဲ့ပထမအဆင့်ဆွေးနွေးမှုတွေကိုစမှာပါနိုင်ငံနယ်စပ်ကြားအဆောင်ချက်အများပြချထားတဲ့နေရာနီးမှာတောင်ကိုရီးယားတပ်ဖွဲ့ဝင်2ဦးမြေမြုံမိုင်းနှင်းမိချိန်နောက်ပိုင်းဒီသဘောတူညီချက်ရက်ဆိုင်ခဲ့တာပါသဘောတူညီချက်တစ်စိတ်တစ်ပိုင်းအနေနဲ့တောင်နဲ့မြောက်ကိုရီးယားအစိုးရကိုယ်စားလှယ်တွေတွေ့ဆုံမှုသဘောတူခဲ့ပြီး1950ခုနှစ်ကတည်းကပြည်ပခါတွေကြောင့်ကွဲကွာသွားတဲ့နိုင်ငံမိသားစုတွေပြန်လည်တွေ့ဆုံပြီးဖို့လည်းဒီထဲမှာပါဝင်ခဲ့ပါတယ
်တရုတ်နိုင်ငံရှီကျင်းဒေတာကမိုင်းတွင်ဖောက်ခွဲမှုမှာတာဝန်ရှိသူကိုသတင်းပတ်နဲ့ချီကြအောင်လိုက်လံရှာဖွေနေရမှာအကြံဖက်သမား28ယောက်ကိုတရုတ်လုံခြုံရေးတပ်ကတပ်ဖြတ်ခဲ့တယ်လို့နိုင်ငံပိုင်သတင်းဌာနကဆိုပါတယ်အကူအနယ်ထဲကမိုင်းတွင်တစ်ခုကိုစက်တင်ဘာလ18ရက်နေ့ကတိုက်ခိုက်ခဲ့ရမှာရဲ9ယောက်အပါအဝင်လူပေါင်း16ယောက်ထက်မသေးဆုံးသွားခဲ့တယ်လို့တောက်ကြနေကထုတ်ပြန်တဲ့အစီရင်ခံစာတစ်စောင်မှဖော်ပြထားပါတယ်။တိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်ဒီလိုတိုက်ခိုက်မှုကျူးလွန်သူဟာအနီးကတောင်တွေဘက်ကိုထွက်ပြေးသွားခဲ့ရာကြောင်းအစိုးရဘက်ကလည်းသူ့ကိုရက်ပေါင်း56ရက်ကြာအောင်အင်တိုက်အားတိုက်လိုက်လံရှာဖွေနေခဲ့တာဖြစ်ပါတယ်။လူပေါင်း1000လောက်ကလည်းကူညီရှာဖွေပေးကြတယ်လို့ဒေတာခန့်အရာရှိတွေကပြောပါတယ်။အကြံဖက်ဂိုင်းအဖြစ်ဆွဆွဲခံထားရတဲ့နေရာကိုရဲဘက်ကဝင်ရောက်စီးနေရမှာဂိုင်းသား28ယောက်စလုံးသေဆုံးသွားခဲ့တယ်လို့လူတစ်ယောက်ကိုဖမ်းဆီးထားတယ်လို့အစိုးရပိုင်းစင်ဟွာသတင်းအေဂျင်စီကဆိုပါတယ်ရှင်။
Direct from Washington, the voice of America, VOA.
2015ခုနှစ်နိုဝင်ဘာလ20ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကြီးညာပေးခဲ့ကြတာပါ။အခုကစပြီးထုတ်လွှင့်ပေးသွားမယ့်သတင်းဆောင်ပါတွေထဲမှာတော့မကြခင်ကျင်းပတော့မယ့်အရှိတောင်အာရှထိပ်သီးညီလာခံအကြောင်းနဲ့စပါမယ်ရှင်။အာဆီယံအရှိတောင်အာရှထိပ်သီးညီလာခံကိုမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပတော့မှာဖြစ်ပေမဲ့အာဆီယံအနေနဲ့ချိတ်ဆက်လုပ်ကိုင်မှုအားနည်းလွန်းတဲ့အတွက်အားမလို့အားမရဖြစ်ရတဲ့အကြောင်းအရက်ဖက်လူမှုအဖွဲ့အစည်းတွေကပြောပါတယ်။28ကြိမ်မြောက်အာဆီယံညီလာခံကျင်းပမယ်ကွာလာလမ်ပူကနေ VOA သတင်းတောက်စတီဖာမန်သတင်းပေးပို့ထားတာကိုနန်းလောင်ကတင်ပြပေးထားပါတယ်ရှင်။
ပြီးခဲ့တဲ့သတင်းပတ်ကလူရချီတေဆုံးခဲ့တဲ့ပြင်သစ်နိုင်ငံတွင်ဘုံခွဲတိုက်ခတ်မှုနောက်ပိုင်းအကြမ်းဖက်မှုတွေဆက်လုပ်မယ်လို့ IS အစွန်းရောက်အကြမ်းဖက်သမားတွေရဲ့ချိန်ချောက်မှုတွေဆက်တိုက်ဆိုသလိုထွက်လာနေတာကြောင့်မြို့တော်ရင်းလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့အချိန်မှာပဲအာဆီယံထိပ်သီးညီလာခံကိုကမ္ဘာကောင်ဆောင်တွေတက်ရောက်လာကြပါတယ်ASEAN Civil Society လို့ခေါ်တဲ့ ASEAN အရက်ဖက်လူမှုအဖွဲ့အစည်းပူးတွဲဥက္ကဋ္ဌ Gerald Joseph က ASEAN နိုင်ငံကောင်ဆောင်တွေကသူတို့နဲ့တိတ်ပြီးတော့အဆက်ဆံမရှိတဲ့အပေါ်အားမလို့အားမရဖြစ်ကြောင်းပြောဆိုပါရယ် ASEAN အဖွဲ့ဝင်နိုင်ငံကပြည်သူတွေအပေါ်ကူညီထောက်ပံ့ရေးနဲ့အကာအကွယ်ပေးရေးအတွက် ASEAN Forum ကအလေးနက်ထားတာကြောင့်ဒီအဖွဲ့ကိုအလေးနက်ထားကြဖို့ ASEAN အဖွဲ့ဝင်နိုင်ငံကောင်ဆောင်တွေကိုသူကမနေ့ကပန်ကြားလိုက်တာပါ
You've been repeating it for 10 years it's like a broken record
we want you အကြံဉာဏ်ပြောဆိုလာတာ10နှစ်တောင်ရှိပါပြီဒါကပြည့်နေတဲ့မှတ်တမ်းဆက်တစ်ခုလိုပါပဲကျွန်တော်တို့လိုလားတာကဒီပြည့်နေတဲ့ဆက်ကိုပြန်ပြီးလဲပတ်နိုင်ဖို့နဲ့အလုပ်ဖြစ်ဖို့ပါ
ASEAN လူမှုရေးအဖွဲ့အစည်းကကောင်ဆောင်တွေနဲ့ဂျာရာဘရီနေကမလေးရှားနိုင်ငံကွာလာလမ်ပူမှာညီလာခံကျင်းပတော့ကသူကပြောဆိုသွားတာပါဒီအဖွဲ့ကနေပြီးခဲ့တဲ့ဆယ်စုနှစ်အတွင်းအရက်ဘက်လူမှုအဖွဲ့အစည်းတွေအပေါ်အာဆီယံဘက်ကအားရစရာမရှိတဲ့တုံ့ပြန်ချက်တွေနဲ့ပတ်သက်လို့ဝေဖန်ထားတဲ့အချက်၉ချက်ပါတဲ့အကြေညာချက်တစ်စောင်ကိုလည်းထုတ်ပြန်လိုက်ပါတယ်။မလိုလားအပ်တဲ့ကိစ္စတွေကိုတမင်ရှောင်ရှားလိုပုံရတဲ့အာဆီယံထိပ်သီးညီလာခံကျင်းပချိန်မှာအခုလိုကြေညာချက်ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။ Timor Leste ဆိုင်ရာအမေရိကန်သံအမတ်ဟောင်းဖြစ်တဲ့Grover Joseph Rees ကဘယ်ဒီသားမှမဆိုလူမှုအဖွဲ့အစည်းဘက်ကနေအစိုးရကိုဘာလို့ရမယ်ဆိုတာမျိုးပြောဆိုတာကိုမလိုလားဘူးလို့ဆိုပါတယ်။ ASEAN ကရောအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွဲဖက်လို့မရှိပါဘူး။ Timor Leste ဆိုင်ရာ American သံအမဟောင်းဖြစ်တဲ့ Grover Joseph Rees ကဘယ်ဒီသားမှမဆိုလူမှုအဖွဲ့အစည်းတွေဘက်ကနေအစိုးရကိုဘာလို့ရမယ်ဆိုတာမျိုးပြောဆိုတာကိုမလိုလားကြဘူးလို့ဆိုပါတယ်။အရှေ့တောင်အာရှဒေသမှာတော့ဒီလိုကိစ္စကအထူးသဖြင့်ဖြစ်နေတယ်လို့ဆိုပါတယ်။
Several governments in this region have a theory that if you're not connected
အဲ့ဒီဒေတာတွေကအစိုးရတော်တော်များများကခမအနေနဲ့အစိုးရနဲ့ချိတ်ဆက်မနေရင်ဒါကတနည်းအားဖြင့်တည်ဝင်မဟုတ်ဘူးဆိုတဲ့အယူအဆရှိကြပါတယ
်သူတို့ရဲ့လောက်ရက်တွေထိရောက်မှုမရှိတာဟာအာဆီယံလူမှုအစိုင်းဝိုင်းဖက်ကလည်းဒီစိတ်တစ်ပိုင်းတာဝန်ရှိတယ်လို့သုံးသပ်သူတချို့ကရှုမြင်ပါတယ်ထုတ်ပြန်ချက်ထက်မှာတောင်းဆိုမှုတွေအတော်များများပါဝင်တယ်လို့အစိုးရတွေထက်စာရင်အာဆီယံအဖွဲ့အစည်းကိုဝေဖန်ထားတာပါအာဆီယံလူမှုအစိုင်းအဝိုင်းအစည်းအဝေးတော်များများကိုတက်ရောက်ခဲ့တဲ့ Risk ကအခုလိုဆက်ပြောပါရစေ
။ They've been getting more focused on human rights, less focused on
ဒီကိစ္စနဲ့အကြောင်းအရာတွေတဲ့ဆိုင်ရင်လူ့အခွင့်အရေးဘက်ကိုသူတို့ပိုပြီးအာရုံစိုက်လာကြပါတယ်။ဒါပေမဲ့လည်းအာဆီယံအစိုးရတွေအနေနဲ့သူတို့ပြောတာတွေကိုပိုနားထောင်လာအောင်တော့မလုပ်နိုင်ပါဘူး
။လာမယ့်နှစ်မှာလာအိုနိုင်ငံမှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံကြရင်တော့လာအိုအစိုးရကလူ့အခွင့်အရေးနဲ့ပတ်သက်လို့အရက်ဖက်အဖွဲ့အစည်းတွေဘက်ကတင်ပြတာမျိုးတွေကိုတားမြစ်ထားတာကြောင့် 2016 ကြာရင်နာတီမောလတ်စတေမှာသူတို့ရဲ့လှုပ်ရှားမှုကိုဆက်လက်လှုပ်ဆောင်သွားမယ်လို့လူမှုအဖွဲ့အစည်းတွေဘက်ကဆိုပါတယ်။ဒီသတင်းပတ်အစောပိုင်းတုန်းကလည်းအကြမ်းဖက်မှုတွေဆက်လုပ်မှုဆိုရက် IS အကြမ်းဖက်သမားတွေရဲ့ချင်းချောက်မှုတွေထွက်ပေါ်လာတာကြောင့်မွတ်စလင်အများစုနေထိုင်ကြတဲ့မလေးရှားနိုင်ငံမှာလုံခြုံရေးကိုတင်းတင်းကြပ်ကြပ်ချထားပါတယ်။စစ်သားပေါင်း 2000 ကျော်ကိုမြို့တော်ကွာလာလမ်ပူမှာတပ်ဖြန့်ချထားတယ်လို့နောက်ထပ်တပ်သားပေါင်း 2500 ကျော်ကိုလည်းအစင်တင်ပြင်ထားတယ်လို့မလေးရှားရဲချုပ်ကပြောပါတယ်။ကွာလာလမ်ပူကိုရောက်ရှိလာတဲ့ကမ္ဘာအကောင်ဆောင်တွေထဲမှာအမေရိကန်သမ္မတဘရက်အိုဘားမားအပြင်တရုတ်၊အိန္ဒိယ၊ဂျပန်နဲ့ရုရှားတို့ကလည်းတက်ရောက်လာပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံကောင်ဆောင်တွေနဲ့အတူမြန်မာသမ္မတဦးသိန်းစိန်လည်းရောက်ရှိလာသလိုကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်လည်းတက်ရောက်လာပါတယ်ရှင်
။မလေးရှားနိုင်ငံမှာကျင်းပမယ့်ရှေ့တောင်အာရှထိပ်သီးညီလာခံအကြောင်းနှမ်းလောင်ပြောပြသွားခဲ့တာပါ။အခုမြန်မာဆိုရနဲ့လက်နက်ကင်အဖွဲ့တွေကြားကတင်မာနေတဲ့အခြေအနေတွေတွေ့ဆုံဆွေးနွေးနေတဲ့အခြေအနေတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ပြီးခဲ့တဲ့ရက်တွေကလေကြောင်းပစ်ကူလက်နက်ကြီးပစ်ကူတွေနဲ့ဟန်ချက်ကြီးတိုက်ခိုက်ခဲ့ပြီးတဲ့နောက်ကြာသာပတင်းနေ့နေခဲ့မှာမိုးညင်းမြို့နာက KIA တပ်မဟာ၈ဌာနချုပ်ကိုတင်ပိုက်ရယူခဲ့တယ်လို့မြဝတီသတင်းဌာနကဒီကနေ့သတင်းထုတ်ပြန်ကြေညာပါတယ်။ကြာသာပတင်းနေ့မနက်ခင်းပိုင်းကတော့လက်နက်ကြီးပစ်ခတ်တံတွေကြောင့်မိုးညင်းမြို့မှာကျောင်းတွေဈေးတွေပိတ်ပြီးအထိတ်တလန့်ဖြစ်ခဲ့ပေမဲ့ဒီကနေ့တော့အေးအေးဆေးဆေးရှိနေတယ်လို့အုတ်ချုပ်ရေးပိုင်းတာဝန်ရှိသူတူကပြောပါတယ်။သတင်းအစုံလင်ကိုဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ကချင်ပြည်နယ်မိုးညင်းမြို့အနီးမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကတိုက်ပွဲတွေစတင်ခဲ့ပြီးတနင်္လာနေ့မှာတော့လေကြောင်းက၃ချိန်တိုက်ခိုက်ခဲ့တယ်လို့ကြာသာပတိနေ့မှာတော့လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ပြီးတဲ့နောက်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရဲ့တပ်မဟာ၈ဌာနချုပ်ကိုသိမ်းယူခဲ့တာဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံပြည်သူ့စစ်ဆန်ရေးဌာနညွှန်ကြားရေးမှူးဗိုလ်ချုပ်အောင်ရဲဝင်းကိုမေးမြန်းကြည့်ရမှာတော့
ကျွန်တော်တို့ဒီသနာရီမှာကျွန်တော်တရေထုတ်ထားပါတယ်နော်ပြီးကြတော့မရှင်းတော့ဘူးခင်ဗျာကျွန်တော်တို့ website လေးပြင်ပေးလိုက်ပါဦးနော်အဲ့ဒါယူသုံးလို့ရပါတယ
်မြောက်ရီသတင်းဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာ KIA တပ်ဖွဲ့ဟာ NCA လက်မှတ်ရေးထိုးတဲ့ကာလကိုအခွင့်ကောင်းယူပြီးမိုးညင်းမြို့အနီး၃မိုင်ခန့်အကွာမှာရှိတဲ့တောင်ကုန်းမှာခြေကုပ်စကန်တိဆောက်ပြီးနေမြေတိုးချဲ့လာကြောင်းမိုးညင်းဖားကန့်ပတ်ဝန်းကျင်မှာမိုင်းထောင်တာလူသစ်စုဆောင်တာစစ်ကြေးကောက်ယူတာတွေပြုလုပ်လာတာကြောင့်တပ်မတော်ကလက်နက်ကြီးပစ်ကူ၄ကြောင်းပစ်ကူတွေရယူပြီးတိုက်ခိုက်ရှင်းလင်းရမှာဒီလ၁၉ရက်နေ့နေကင်း၁၇နာရီခွဲမှာတပ်မဟာ၈ဌာနချုပ်စခန်းတောင်ကုန်းကိုသိမ်းယူနိုင်ခဲ့ကြောင်းဖော်ပြပါတယ်အဲ့ဒီစခန်းကဒေတန္တရလုံမိုင်းမျိုးစုံ62လုံရှစ်ထွက်မိုင်း3လုံ M25 တနက်တက်လက်နဲ့ကြည်စံတွေတူမီတနက်2လက်ဆိုင်ကယ်4စီးမီးဇက်1လုံဒိုင်နမို1လုံရေမော်တာ3လုံချင်းစောတက်လက်ဒီဇယ်တပီပါဓာတ်ဆီတပီပါနဲ့ဆော်ရွက်စတန်းတွေကိုတင်းစီရမိတယ်လို့လည်းဖော်ပြပါတယ်KIA ပြန်ကြားရေးဌာနကဒုဗိုလ်မှူးကြီးနော်ဘူးကတော့ KIA တမဟာရှစ်ဌာနချုပ်သိမ်းယူတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ဟုတ်ကဲ့ကျွန်တော်တို့ကြားရတာလည်းကျွန်တော်တို့ဒီတက်မဟာတော့ချောင်းသွားပြီလို့ကြားရပါတယ်ဟုတ်ကဲ့
KIA တက်ဖွဲ့ကတတ်မှတ်နေမီမာတာမှလှူရှားပဲနေမီတိုးချက်လာတယ်ဆိုတဲ့အပေါ်မှာတော့အခုလိုတုံ့ပြန်ပြောဆိုပါတယ
်သူတို့ချစ်ဆွေးတဲ့နေရာမှာပါသူတို့ဘက်ကကြည့်လို့နေရာတူးချက်တယ်လို့မြင်မှာပေါ့ဒါပေမဲ့ကျွန်တော်တို့ဘက်ကတော့အဲ့လိုတော့မဟုတ်ပါဘူးနေရာတူးချက်တယ်ဆိုတာမမဟုတ်ပါဘူးခင်ဗျာဒါသူတို့ဘက်ကချစ်ဆွေးတယ်ပါလား
ကြာသာပတင်းနေ့မနေ့ကမိုးညင်းမြို့အနီးတပ်မတော်စစ်စခန်းတွေကနေလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်တာကြောင့်မိုးညင်းမြို့ကန်တွေအထိတ်တလန့်ဖြစ်ခဲ့ပေမဲ့ဒီကနေ့မှာတော့ပစ်ခတ်တိုက်ခိုက်တာတွေမရှိဘဲပုံမှန်အတိုင်းရှိနေတယ်လို့မိုးညင်းခရိုင်အုပ်ချုပ်ရေးမှူးဦးအောင်စိုးမိုးကပြောပါတယ်
။ဟောဒီနေ့ဘာမှအကြမ်းမကြောက်ဘာမှမဖြစ်ကြဘူးပြ။ဟောအရေးကြီးတယ်ကြောက်နေတဲ့ပုံဖွင့်နေနော်။
ဒီရပိုင်းတွေအတွင်းရှမ်းပြည်နယ်မှာလဲရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့အစိုးရတက်ကြတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်အရက်သား1000လောက်ဟာနေရွှန့်ခွာထွက်ပြေးနေရပါတယ် ဒီကနေ့မှာတော့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကပြည်တော်စုဝန်ကြီးဦးခမောင်စိုးနဲ့ SSPP ကိုယ်စားလှယ်တွင်နေပြည်တော်မှာဆွေးနွေးခဲ့ပါတယ်
။ကချင်ပြည်နယ်တွင် KIA အမှတ်၈ဌာနချုပ်ကိုတင်ပိုက်လိုက်ပြီးနေမြေအေးချမ်းမှုရှိနေတဲ့အကြောင်းကိုမိုးစောစုံစမ်းတင်ပြသွားတာပါ။အခုရှမ်းလက်နက်ကိုင်အဖွဲ့နဲ့မြမအစိုးရတို့အပြစ်လျှော့ရေးအကျိုးဆွေးနွေးခဲ့ကြတဲ့အခြေအနေကိုပြောပြပေးပါအောင်မယ်။နလာဒာနီဘာစီရေးပြိပခဖြစ်ပွားနေတဲ့မြမတမရော်နဲ့မြောက်ပိုင်းရှမ်းပြည်တမရော်တို့ကြားပြစ်ခတ်တိုက်ခိုက်မှုရှော့ချနိုင်မှုမြမအစိုးရကိုယ်စားလှယ်တွေနဲ့မြောက်ပိုင်းရှမ်းပြည်တမရော်ကိုယ်စားလှယ်ဖွဲ့တို့ဒီကနေ့ရန်ကုန်မြို့မှာအကြိုတွေ့ဆုံညှိနှိုင်းခဲ့ကြပါတယ်။ဒီအကြိုတွေ့ဆုံမှုကနေမြမအစိုးရငြိမ်းချမ်းရေးကော်မတီအဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တမရော်တို့ကြားလာမယ့်ရက်သက်သက်ပတ်တွေမှာတွေ့ဆုံဆွေးနွေးသွားဖို့သဘောတူညီချက်ရခဲ့တယ်လို့ SSPP အဖွဲ့ခေါင်းဆောင်တွေကပြောပါတယ်။ဒီအခြေအနေကိုတော့ထိုင်းချေဆိုင် VOA သတင်းတောင်နိုင်ကိုရင်ကသတင်းပေးပို့ထားပါရဲ့ရှင
်။ဟုတ်ကဲ့ပါ။ခဲစင်ဝန်ကြီးဦးခင်မောင်စုဦးဆောင်နဲ့မြန်မာဆိုးရကိုယ်စားလှယ်ဖွဲ့နဲ့ဒီကနေ့တွေ့ဆုံမှုမှာမြောက်ပိုင်းရှမ်းပြည်တမတော်ပေါ်ထိုးစစ်ဆင်နေမှုကိုရပ်တန့်ပေးဖို့တင်ပြတောင်းဆိုခဲ့တယ်လို့ SSPP ဖွဲ့ခေါင်းဆောင်စိုင်းတော်လက်ကအခုလိုပြောပါရယ်
။ဒီကိစ္စကိုအမျိုးဆုံးရပ်တန့်ဖို့ကကဒီနေ့မျိုးကိုပြန်ပြီးတော့ဖုတ်ခွာပေးဖို့သဘောမှကြည့်ကြအောင်ဖုတ်ခွာပေးလို့ရတယ်။ဘာသာရေးဆိုတော့ဒီလိုကြီးရဲ့စီးပင်းသွားတယ်တို့ဖာရောက်နေတဲ့ချိန်မှာနောက်ဒီတပ်တွေရှိနေတဲ့များကာလပေါ်လို့ကတော့ဒီလိုလာရေးမှာမဟုတ်ဘူးအဲ့ဒါဒီတစ်ချက်တော့ကျွန်တော်ပြင်ပြရတယ
်အခုသိဆုံမှုမှာဝန်ကြီးဦးအောင်မင်းခေါင်းဆောင်တဲ့မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြားသိဆုံဆွေးနွေးနိုင်ဖို့အကြိုညှိနှိုင်းမှုတစ်ခုလို့လည်း SSPP အဖွဲ့ခေါင်းဆောင်စိုင်းတော်လိတ်ကအခုလိုဆက်ပြောပါတယ်
ကျွန်တော်ဦးအောင်မင်းရဲ့ဦးသိန်းစောရဲ့ကျွန်တော်ကျွန်တော်တို့ရဲ့ဟောကောင်းဆုံးဖြစ်အောင်ဒီလေးဆွေးနွေးပါမယ်ဒီဖိတ်စာကိုဆွေးယူတော့ကျွန်တော်ကောင်းပြီလက်ဆွေးပြန်လာပါတယ်ဆိုဖုန်းဖက်လာတယ်ကျွန်တော်တော့ဒီလာဖြစ်စီချင်းလဲကျွန်တော်ဒါမှကျွန်တော်အပိုင်းကလူတန်ကျွန်တော်ယူရမယ်တော့ကျွန်တော်ဒီလာမယ်ဆွေးလေးကောင်းပြီလက်ဆွေးပြန်လာပြမယ်
လာမယ့်အပတ်အတွင်းတွေ့ဆုံမှုအတွက်မြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကသဘောတူခဲ့ပေမဲ့လည်းဆွေးနွေးရေးကိုယ်စားလှယ်ထပ်မံဖွဲ့စည်းရမှာဖြစ်တဲ့အတွက်တွေ့ဆုံမဲ့ရက်အတိအကျအတိမပြုတ်နိုင်သေးဘူးလို့လည်းသူကဆိုပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့ကမြောက်ပိုင်းရှမ်းပြည်တပ်မတော်ခေါင်းဆောင်တွေနဲ့အရှိအလေပိုင်းတိုင်းစစ်ဌာနချုပ်ကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးအခုလိုမြန်မာဆိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့လည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ပြောခွေရဗိုလ်မှူးကြီးဆိုင်လာကပြောပါတယ်
။18ရက်နေ့မှာသူတို့ချင်းနယ်ပိုင်းတိုင်းစစ်ဌာနချုပ်ကဘုံညှိနှိုင်းခဲ့တယ်လေနော်ညှိနှိုင်းခဲ့ပြီးသူတို့နှစ်ဖက်သဘောတူညီချက်ကတော့လောလောဆယ်ကအဲ့ဒီဖြစ်နေတဲ့စိုက်ပွဲကိုကျွန်တော်တို့ခဏရပ်တန့်ပြီးတော့လူကြီးတွေနော်အဲ့ဒီပြန်ပြီးတော့ညှိနှိုင်းကြမှာပေါ့ဆွေးနွေးကြမှာပေါ့နော
်ဒီရပ်ပိုင်းတွင်းမှာတော့ဝဟိုင်းဒေတာဘက်မှာတိုက်ပွဲရပ်တန့်နေတယ်လို့လည်းသူကဆိုပါတယ်မြောက်ပိုင်းရှမ်းပြည်တပ်မတော်ကနေ NCA အပြည့်ရစာချုပ်လက်မှတ်ရေးသွင်းဖို့ညှင်းဆန်းခဲ့ပြီးနောက်ပိုင်းအောက်တိုဘာလ6ရက်နေ့ကနေစပြီးတော့နိုဝင်ဘာလ28ရက်နေ့ထိမြန်မာတပ်မတော်နဲ့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့တိုက်ပွဲတွေမှာမြန်မာတပ်မတော်ဘက်ကနေစစ်လေရင်တွေအသုံးပြုပြီးပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့လည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကပြောပါတယ်။ဒါပေမဲ့အခုဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုဟာ NCA အပြည့်ရစာချုပ်လက်မှတ်မထိုးတဲ့အကြောင်းရင်းမဟုတ်ဘူးလို့လည်းမြန်မာငင်းချမ်းရေးစင်တာကကြီးတန်းရာရှိဦးလှမောင်ရွှေကပြောပါတယ်။
ဒီကအစီအစဉ်လေးတွေလည်းမဟုတ်ဘူးကွာ။ဒီကအစီအစဉ်တွေတော့ဒီ15ရက်နဲ့ဆက်ရသေးတယ်။ဒါပေမဲ့အဲခဏပြောရမှလည်း90နဲ့စီးပွားမဖြစ်ဘူးကွာ။အခုဖြစ်တာမဆွနေမှာစီးပွားဖြစ်နေတယ်ဆိုတော့ဒါလည်းမကလေးရတော့အစီအစဉ်မဟုတ်ဘူး။အတန်းကြီးပဲကောင်းတော့တင်ပြီးတော့ပြန်ကြည့်လို့ဒီကကဒီကပြောတာဖြစ်တယ်လို့ပြောကြတာလေ။ဖြစ်တယ်ကွာ။
ဥလာမောင်ရွှေအနေနဲ့ကတော့နှစ်ဖက်တပ်ဖွဲ့တွေကြားနေမြေတတ်မှတ်မှုနဲ့ပတ်သက်ပြီးတော့ဖောက်ပြက်မှုဖြစ်စဉ်တွေကြောင့်တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့လည်းဆိုပါရယ်မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာအစိုးရကိုယ်စားလှယ်ဖွဲ့တို့ပြည်နယ်ပြည်ထောင်စုအစ်အပြည့်ရလက်မှတ်ရေးထိုးစဉ်ကလေးကနေမြေတတ်မှတ်ရေးတိတိကျကျအတည်ပြုသဘောတူညီချက်လှုပ်ဆောင်ခဲ့တာမရှိဘူးလို့လည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ပြောခွေရပုံမှုကြီးဆိုင်လာကပြောပါရယ်အခုလိုနှစ်ဖက်တပ်ဖွဲ့တွေကြားဖြစ်ပွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ရှမ်းပြည်နယ်တောင်ပိုင်းကြည်တီမိုင်းရှူမိုင်းနောင်ဘက်ကဒေသခံရွာသား 8,000 ကျော်ဟာစစ်ပြေးဒုက္ခသည်ဖြစ်နေဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။အလားတူကချင်ပြည်နယ်မိုးညင်းဒေသဘက်မှာလည်းမြမတပ်မတော်နဲ့ KIO ကချင်လွတ်လပ်ရေးဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ။
ရှမ်းပြည်နယ်အတွင်းမြန်မာဆွေရနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားအပြစ်လျှော့ချနိုင်ရေးအကြိုဆွေးနွေးပွဲကြောင်းနိုင်ကိုရင်ပြောပြသွားတာပါ။ကချင်နယ်ရှမ်းတိုင်းရင်းသားဒေသတွေကတိုက်ပွဲတွေကြောင်းဒီမှာပဲရန်နာပြီးအခုတခါတော့ကလေးငယ်တွေအခွင့်ရေးဘက်ကိုလည်းအလှည့်ပေးပါအောင်မယ်ရှင်။နောက်နှစ်စောပိုင်းမှာစတင်ဖွဲ့စည်းမယ့်အစိုးရအဖွဲ့အနေနဲ့မြန်မာနိုင်ငံလူဦးရေရဲ့3ပုံ2ပုံရှိတဲ့ကလေးတွေအတွက်ကလေးငယ်အခွင့်ရေးဥပဒေကိုအမြန်ဆုံးရေးဆွဲပေးဖို့လိုအပ်တယ်လို့ကလေးငယ်အရေးဆောင်ရွက်နေသူတဦးကပြောပါတယ်။ Digne Jayao de Bibi Sanya Kalitung Kun Yi Miani Tame Pi UNICEF Save the Children Bawin Kalitung Kun Yi Sao Yuan Nide Ture Usi Biro Yango Myoma Jimbake Jara Pipare A Pison Goro Kurang Toyao Drin you get a view in your mavan drin da go te anga pyopya pi ma bashi.
Kanamaro bigare yuka puema nayagare kutlet choha kalitung yun a twisong biro now luto tatam ma klilung a kun yi sao make sariko dika ta swini kejarawa.
To bring together
bigare yuka puema anaya party kutleru ne to sunu biro now ne paima atipjan le fwezime luto ma druri nine yuka puema kalitung yu dwa losong bime lu griku bugarari ladu sao yamu rishi onlu beluri losong dwamle surane patabiro pyosu jarawa.
မြန်မာနိုင်ငံဟာအခုလအတမကရဲ့ကလေးလူငယ်ခွင့်ရေးဆိုင်ရာစာချုပ်စာတန်းကိုလက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်ဒီထောင်ကူ96တုံးခုနှစ်မှာမြန်မာကလေးသူငယ်ဥပဒေစုပြီးပြဋ္ဌာန်းခဲ့ပါတယ်။ဒါပေမဲ့လည်းဥပဒေပါအချက်လက်တချို့ဟာနိုင်ငံတကာစံနှုန်းနဲ့မကိုက်ညီဘူးဆိုပြီးဝေဖန်မှုတွေခံရပြီးတဲ့နောက်ဒီဥပဒေကိုပြန်လည်ပြင်ဆင်ဖို့ကြိုးစားမှုတွေလည်းရှိခဲ့ပါတယ်။အခုသူ
ချက်ချင်းကျွန်တော်ပြောရင်ကလေးသူငယ်ဥပဒေပါ။အဲအခုကတော့ကလေးသူငယ်အခွင့်အရေးဥပဒေချက်ချင်းထွက်နိုင်ဖို့စူးစမ်းပေးဖို့လိုပါတယ်။ကျွန်တော်စတဲ့ပထမလှုပ်တော်သက်တမ်းမှာဒုတိယလှုပ်တော်သက်တမ်းပထမအချိန်မှာစီးဝေးမှာလှုပ်ဖို့လိုပါတယ်။နံပါတ်2ကတော့ကျွန်တော်တို့ကလေးသူငယ်အခွင့်အရေးများအတွက်နိုင်ငံနဲ့ပတ်သက်တဲ့အစီအစဉ်ရှိပါတယ်။အဲ့ဒါက2006ခုနှစ်2015အထိရေးဆွဲပြီးသားဖြစ်ပါတယ်။အဲ့ဒါက2015မှာပြီးမှဖြစ်ပါတယ်။ပြီးမှ2016နဲ့စဆွဲရမှာဖြစ်ပါတယ်။အဲ့ဒီဟာကိုလည်းစနစ်တကျကလေးသူငယ်ခွင့်စာချုပ်နဲ့အညီမြန်မာနိုင်ငံရဲ့လိုအပ်ချက်နဲ့အညီဖြစ်ပြီးတော့လုပ်နိုင်တဲ့ပမာဏအထက်နဲ့ဆွဲဖို့တော့လိုပါတယ်
။လက်ရှိဆိုရသက်တမ်းမှာကလေးသူငယ်စစ်သားစုဆောင်ရေးပပျောက်ရေးသဘောတူစာချုပ်ရေးထုတ်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းအောက်ခြေမှာထိရောက်မှုအနည်းနေဆဲဖြစ်တယ်လို့ကလေးလူငယ်ခွင့်ရေးဆောင်ရွက်နေသူတွေကထောက်ပြပြောဆိုကြပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာနိုင်ရကုစလေဖြစ်တဲ့မထုမေကတော့ကလေးသူငယ်တွေအတွက်ပညာရေးကိုအဓိကထားလှုပ်ဆောင်သွားမယ်လို့ဖွင့်ဟပါတယ်
။ဥပဒေပြုခွင့်ရတဲ့အခါမှာပြုကျင်တဲ့ဥပဒေကဘာလဲဆိုလို့ရှင်ဒီကလေးသူငယ်များအခွင့်အရေးတွေကအခုပါဝင်ဖြစ်တဲ့ပညာသင်ခွင့်ပေါ့နော်။ဆိုသူတို့တွေရဲ့နေပြီးတော့လွတ်လပ်စွာပညာသင်ခွင့်ကိုတောင်းမထွက်ခွင့်အဲ့အရာတွေကိုနေပြီးတော့သူအနည်းဆုံးတော့သူတို့တွေအထက်တန်းအဆင့်အောင်မြင်တဲ့အထိမြန်မာနိုင်ငံကကလေးများတွေပညာသင်ခွင့်ချိရမယ်ဆိုတော့အဲဥပဒေကိုနေပြီးတော့ပြုဖို့အတွက်ကြိုးစားပါမယ်လို့
လက်ရှိမှာကလေးသူငယ်တွေအတွက်ပညာရေးကျန်းမာရေးကဏ္ဍတွေမှာအစိုးရအနေနဲ့ဘတ်ဂျက်ငွေတိုးပေးရတယ်လည်းရှိပါတယ်ဒါပေမဲ့နောက်တက်လာမဲ့ဆွေးရအနေနဲ့တိထက်ပို့ပြီးဘတ်ဂျက်ငွေသုံးဖို့လိုတယ်လို့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးစစ်မြိုင်ကဖွင့်ဟပါတယ
်အဲ့တော့ပညာရေးမှာကျွန်တော်တို့ရမုံငွေတွေတိုးပေးတာရှိတယ်ဒါကောင်းပါတယ်ဒီထက်တိုးပေးဖို့လိုတယ်ကျန်းမာရေးမှာတိုးပေးတယ်ဒါကောင်းပါတယ်လူမှုရေးတွေမှာတိုးပေးတယ်ဒါကောင်းပါတယ်ဒီထက်မကတိုးပေးဖို့လည်းလိုတယ်လို့ပဲကျွန်တော်တို့ကကလေးတွေရဲ့ဘက်စုံဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်တာတွေကလည်းပဲဒီထက်ပို့ပြီးတော့နီးမှန်လမ်းမှန်နဲ့စနစ်တကျရှိဖို့လိုပါတယ်ဒါမှသာကျွန်တော်တို့ကလေးတွေအခွင့်အရေးကိုအပြည့်အဝရရှိနိုင်မယ်။နောက်ခုနကျွန်တော်ဆွေးနွေးတဲ့အထက်မှာလည်းပါပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းပဲနိုင်ငံသားရဲ့အခွင့်အရေးတွေပါပါတယ်။နောက်ကလေးတငယ်ဥပဒေမှာလည်းပဲကလေးတငယ်တွေရဲ့အခွင့်အရေးတွေပါပါတယ်
။ဒီကနေ့ပွဲမှာကလေးတငယ်တွေအနေနဲ့အနိုင်ရကုသလေတွေနဲ့တိုက်ရိုက်တွေ့ဆုံပြီးတော့ကြုံတွေ့နေရတဲ့အခက်အခဲတွေကိုလည်းပြောဆိုဆွေးနွေးခဲ့ကြပါတယ်။
ကလေးတွေအတွက်ပါစင်တန်းခွင့်နေဖွံ့ဖြိုးခွင့်နေကာကွယ်ခွင့်နေပေါင်းခွင့်နေကလေးတွေကနေရာတိုင်းမှာပေါင်းခွင့်ရှိတယ်။ဒါပေမဲ့ကလေးတွေကနေရာတိုင်းမှာပြောရေးဆိုခွင့်နေရှိတယ်ပေါ့နော်။အဲ့ဒါကိုကလေးလူကြီးတွေနေနဲ့ပေါင်းခွင့်ပေးရမယ်။ပြောရေးဆိုခွင့်ပေးရမယ်။ကလေးတွေကိုကာကွယ်ခွင့်နေပေးရမယ်။ကလေးတွေရဲ့စံမာရေးတွေလည်းဟိုစောင့်ရှောက်မှုတွေပေးရမယ်လို့ထင်ပါတယ်
။ဒီကနေ့ကြာရောက်တဲ့ပြည်ပြည်ဆိုင်ရာကလေးသူငယ်အခွင့်အရေးများနေ့အထိမ်းအမှတ်မှာ UNICEF Save the Children NCRW အပါအဝင်ကလေးလူငယ်အခွင့်အရေးဆောင်ရွက်နေသူတွေအနိုင်ရလွတ်တော်ကုသလေတွေနဲ့ဒီကလေးသူငယ်အနည်းဆုံး100ကျော်လောက်တက်ရောက်ခဲ့ကြပါရခင်ဗျာ။
ကလေးတငယ်များနေ့အထိမ်းအမှတ်ပွဲအကြောင်းကိုကိုထက်အောင်ကတင်ပြပေးသွားတာပါ VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပို့ဖို့လိုတယ်တော်တာရှင်တွေနားဆင်လိုတယ်တည်သင်းတွေတောင်းယူလိုတယ်ဆိုရင် VOE ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရင်တော့2323822555လေးကိုဆက်သွယ်နိုင်သလို fax number 2323822555လေးကနေပြီးတော့လည်းဆက်သွယ်နိုင်ကြပါတယ်ရှင်စာလိုက်ကဆက်သွယ်လို့ရင်တော့ VOE မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှ855ဖြစ်ပါတယ်ရှင်
ဗီယိုအီမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်မ ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25လို့ကနေထုတ်လွှင့်ပြီးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပြီးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ20ရက်တောက်ကြနေညပိုင်းတန်လှွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုညပိုင်းထုတ်လွှင့်ပေးမယ့်သတင်းပတ်ဆိုင်ကဏ္ဍတွေထဲမှာတော့စီးပွားရေးဆိုင်ရာပညာသင်ဆုနဲ့အမေရိကန်ကိုရောက်နေတဲ့အကြောင်းသူတဦးရဲ့အတွေ့အကြုံကိုကြားကြရမယ့်အမျိုးသမီးကဏ္ဍနဲ့အတူအမေရိကန်ရောက်မြန်မာတွေရဲ့ရွေးကောက်ပွဲမျှော်လင့်ချက်အကြောင်းနားဆင်ရမယ့်သုတဆုံးလင်အမေရိကန်တခွင်တခါတိတ်ပန်တဲ့ဤပညာကဏ္ဍမှာတော့
အမေရိကန်ပြည်ထောင်စုမှာဆိုလို့ရှိရင်တဘာဝပုံမှန်ညဉ့်ညမ်းမှုတွေကလူရဲ့အသက်အစီအစဉ်တွေထိခိုက်စေမှုများရှိလို့ရှိရင်ရုံးတော်ကနေပြီးတော့တရားစွဲခွင့်ရှိတယ်တရားမှမှုလည်းရတယ်ရာဇဝတ်မှုလည်းရတယ်ဒီလိုနည်းနဲ့လူတွေရဲ့အသက်ကိုကာကွယ်ပေးထားတယ်အဲ့လိုမျိုးလည်းရှိတယ်နော်
မြန်မာနိုင်ငံမှာတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကိုနောက်တက်မဲ့အစိုးရကဘလို့အရေးကြီးဆောင်ရွက်ဖို့လိုတယ်လဲဆိုတာကိုအခုလိုမျိုးသိပ္ပံတဲ့ဤပညာမှာနားဆင်ကြရမှာပါအဲ့ဒီလိုအစီအစဉ်တွေထဲကမှအခုရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်စီးပွားရေးပညာရပ်တွေနဲ့ပတ်သက်လို့ဖွံ့ဖြိုးဆဲနိုင်ငံတွေကိုမြေတောင်မြောက်ပေးနေတဲ့ Washington အခြေစိုက် Nathan Associates အဖွဲ့ကြီးရဲ့အစီအစဉ်နဲ့ပညာတော်သင်အဖြစ်အမေရိကန်ကိုနှစ်လတာလာရောက်သင်တန်းတက်နေတဲ့မြန်မာနိုင်ငံကစီးပွားရေးမဟာဘွဲ့သင်တန်းသူမတ်အီအီဖြူရဲ့အတွေ့အကြုံတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်ကတင်ပြပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger not a novice any longer if you are the CY နောက်ခံကလာတဲ့ဒီ Nathan Associates Fellowship ရဲ့မြန်မာနိုင်ငံက6ရောက်မြောက်ပညာတော်သင်ပေါ့เนาะဒီ Nathan Associates Fellowship ရှောက်ဖို့ပေါ့เนาะအကြောင်းခံလာတာလည်းလည်းပြောပြပြပါလားဤဖြစ်
သူနေတဲ့ကနေပြီးတော့နော်ပညာတော်တင်6လခေါ်တဲ့အချိန်မှာပြီးလိုက်တယ်ပေါ့6လကစီးပွားရေးပညာနဲ့ဘွဲ့ရပြီးရလည်းဖြစ်ရမယ်မာစတာလည်းတက်နေတာတော့ဟိုများမာစတာပြီးရလည်းဖြစ်ရမယ်ဆိုတော့စီးပွားရေးနဲ့တက်နေကိုနဲ့လည်းဒီဟာအကျုံးဝင်နေပြီးတော့စီးပွားရေးနဲ့ပတ်သက်တဲ့ဆိုင်ရည်ဟာကိုဒီမှာလည်းဆက်ပြီးတော့ပေါ့နော်ဒီကိုနိုင်ငံထဲမှာလည်းမဟုတ်အမေရိကန်ဟိုဘက်မှာလည်းဘလူးရေးလုံးနေလဲဆိုတာပို့ပြီးလေ့လာကြည့်တဲ့အတွက်ကြောင့်မလို့ဒီ program ကိုရှောက်လိုက်တာပ
ါ EPU ကအခုရောက်နေတာကဒီမှာဆိုလို့ရှိရင်နှစ်လကြာတင်တန်းပေါ့နော်ဒီနှစ်လကြာတင်တန်းမှာဘာတွေပေါ့နော်ကိုယ်နိုင်ငံတွေပြန်ပြီးတော့အသုံးဝင်နိုင်မဲ့အတွေ့အကြုံတွေရရှိခဲ့ပါလဲရှင
်ဒီမှာအဓိကအပြင်လေ့လာတာ think tank organization တွေတွားရတယ်နောက်ပြီးတော့ CTI တင်ညာနဲ့ဆိုင်တဲ့အစည်းအဝေးတွေလည်းတွားတက်ရပါတယ်အဲ့ဒီကနေပြီးတော့ဘာတွေသိလာရလဲဆိုတော့ဥရောပနိုင်ငံမှာဆိုရင်ခိုင်ခိုင်မာမာဖြစ်တဲ့ think tank organization တွေလည်းမရှိသေးဘူးပြီးရင် research organization တွေလည်းမရှိသေးဘူးဒီနေ့တန်းကနေပြီးတော့လုပ်နေတဲ့ဥစ္စာတွေမှာဆိုရင်သူတို့ project တွေအကုန်လုံးကဒီသူတေသနာတွေတခြားလုပ်ပြီးသားမှာပေါ့နော်တကယ်စီမံကိန်းတွေကိုအကောင့်ထဲပေါ်တာကိုတွေ့ရအဲ့အဲ့ဒါကိုလေ့လာရတယ်ပြီးတော့ think tank ဆိုတဲ့ဟာမှာလည်းသူဒီကဲပညာရှင်တွေရဲ့အစည်းအဝေးပေါ့နော်အဲ့ပညာရှင်တွေအစည်းအဝေးကနေပြီးတော့သူတို့ကတယောက်နဲ့တယောက်ဆွေးနွေးသုံးသပ်ချက်တွေကနေပြီးတော့သူတို့အနေနဲ့ပြန်ပြီးတော့နိုင်ငံရဲ့ဒီစီမံကိန်းတွေကိုပြန်ဆွဲနိုင်တယ်ပြီးရင် policy တွေဘယ်လိုစမှတ်နိုင်လဲဆိုတဲ့အဲ့ဒီပညာတွေကိုလည်းရတယ်ဥပမာဒီမှာဆိုရင် CSIS တို့ Carnegie Endowment ဆိုတဲ့ institution အကြီးကြီးလိုမျိုးမြန်မာနိုင်ငံမှာလည်းပေါ်ပေါက်စေချင်တယ်မြန်မာနိုင်ငံမှာရှိတဲ့ပညာရှင်တွေကနေပြီးတော့စုစည်းပြီးတော့အဲ့လိုမျိုးတွေအဖွဲ့တွေလုပ်ပြီးတော့လူငယ်တွေကိုလည်းပြန်ပြီးဖြန့်ဝေပေးတာတို့ဘာလို့ပညာပြန်ဖြန့်ဝေဝင်ခြင်းလည်းအသုံးပြန်ချနိုင်တယ်လို့ဒီသုတေသနလုပ်ငန်းတွေကိုလည်းပို့ပြီးတော့မြန်မာနိုင်ငံမှာဖွံ့ဖြိုးအောင်လုပ်နိုင်မယ်လို့ထင်ပါတယ
်ဟိုနောက်တစ်ခုချက်မှမေးရချင်တာကတော့ခုလက်ရှိအစိုးရမှကြည့်ရတာဒီစီးပွားရေးအကြံပေးပုံကိုယ်တွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်အမျိုးသမီးတွေပါရှင်နဲ့ပါမှာပေါ့နော်ဒါပေမဲ့လို့လေနာမည်ထွက်တာဒီကတော့ဒီအမျိုးသားတွေကြီးပဲကျမတွေ့နေရပါတယ်ရှင်ဆိုတဲ့အခါကျတော့ EPU တို့လို့ပြောစီးပွားရေးပညာကိုလေ့လာပြီးတော့မြန်မာနိုင်ငံအတွက်ပြန်ပြီးတော့အကျိုးပြုခြင်းနဲ့ဆိုလို့ရှိရင်ဒီလိုမျိုးအကြံပေးတွေအနေမှာပေါ့နော်အမျိုးသမီးတွေပိုပြောခွင့်ဆိုခွင့်ရှိဖို့ပိုပါဝင်တည်နေလို့ထင်ပါလားရှင
်ဟုတ်ကဲ့အခုဆိုရင်
ကျင်းပီးတဲ့အကြံပေးတွေအကုန်လုံးကတော့အမျိုးသားတွေပဲရှိရလို့ကြပါတယ်။အဲဒီမှာအမျိုးသမီးတွေဒါပါဝင်ခွင့်ရရင်ဒီစီးပွားရေးအကြံပေးရတယ်မှာပိုပြီးထိရောက်မယ်လို့ထင်တယ်။ဘာဖြစ်လို့ဆိုတော့အမျိုးသမီးဆိုတာအင်းတိမ်မှာကိုလည်းအင်းရဲ့စီမံခန့်ခွဲမှုအထွေတွေကိုလည်းသူတို့ကပဲလုပ်ဆောင်တာများတယ်လို့အဲအိမ်နောက်ဦးစီးရောက်ဟိုမှာယောက်ျားကဒီစီးပွားရေးကိုလုပ်ခဲ့ဆိုပေမဲ့နောက်ကနေ
မျိုးသမီးလူကိုလည်းပို့ပြီးတော့ဒီစီဝိုင်းပညာကိုပို့ပြီးလေ့လာစေခြင်းနဲ့ပို့ပြီးတော့ကိုယ်နိုင်ငံအတွဲမှာလည်းသူပြအသုံးချစေခြင်းနဲ့အဲ့လိုမျိုးထိတ်တန်းပေါ့နော်မျိုးသမီးပညာရှင်တွေပို့ပြီးပေါ်ပေါက်စေခြင်းပါလေစီဝိုင်းအကြံပေးနေတဲ့ဥပမာအားဖြင့်ပေါ့နော်ဒီနိုင်ငံတကာမှာပြီးလိုက်မယ်ဆိုရင် IMF အဖွဲ့မှာဆိုရင်လည်းဒီအမျိုးသမီးဥဆောင်နေတာရှိပေါ့နော်ဖက်စတင်လက်ကသူဆိုရင်လည်းဒီ IMF မှာဥဆောင်နေတာရှိတယ်ဒီလေဟိုအမေရိကန်ဗဟိုဆိုရရန်ပုံငွေပုဂ္ဂဖွဲ့ Federal Reserve Bank ဆိုရင်လည်းအမျိုးသမီးကောင်းဆောင်အနေနဲ့ဂျန်နက်ယယ်လန်ဆိုပြီးရှိရအဲဒါကြောင့်သူတို့တွေရလဲဒီအမျိုးသမီးလူလူအနေနဲ့ဥဆောင်နေရပါတော့အမျိုးသမီးအကြံပေးရှိလာမယ်ဆိုရင်ပေါ့သူတို့အနေနဲ့ပုံပြီးဥစားပေးနိုင်တာကအသုံးစရိတ်အနေနဲ့ပညာရေးအသုံးစရိတ်ကျန်းမာရေးအသုံးစရိတ်တွေမှာပို့ပြီးတော့ဥစားပေးနိုင်လာတယ်ဘာဖြစ်လို့လဲဆိုတော့သူတို့ကအိမ်တိုင်းမှာဆိုရင်လည်းပြီးခင်ကပဲသူတို့ရဲ့သားသမီးတွေအတွက်ပညာရေးကျမ်းမာရေးကိုသူကပဲစီမံဆောင်ရွက်ပေးရတာများတယ်လို့အဲ့ဒါရဲ့ဘလို့အရေးပါမှုကိုလည်းအမျိုးသမီးတွေကပို့ပြီးတော့နားလည်ပါတယ်ဥပမာအားဖြင့်ပညာရေးအတွက်အသုံးစရိတ်ကိုကြည့်မယ်ဆိုရင်အာဆီယံနိုင်ငံတွေကကျွန်တော်တို့ပြောပြနေတဲ့စီးရဲဆုံးပေါ့နော်အခုအာဆီယံထဲမှာနောက်ဆုံးကြံခဲ့တဲ့ CNV ကမ္ဘောဒီးယားလာအိုမြန်မာဗီယက်နမ်အဲ့ဒီလေးနိုင်ငံတွေမှာရှင်ရအောင်မှ2014 Human Development Report ပေါ့နော်အဲ့ဒီမှာ HDI ranking အနေနဲ့2013ခုနှစ်မှာဆိုရင်မြန်မာနိုင်ငံရဲ့ပညာရေးမှာအသုံးစရိတ်က3.8%လောက်ရှိပြီးတော့ကမ္ဘောဒီးယားရဲ့အသုံးစရိတ်ကအဲ့ဒီအချိန်မှာ2.6%လောက်ရှိနေတယ်။ VNN ဆိုရင် 6.6%လောက်ရှိနေတယ်။အဲ့ဒီလိုမျိုးဒီနိုင်ငံ၄နိုင်ငံအတွင်းမှာတော့မှကျွန်တော်မြန်မာနိုင်ငံရဲ့ပညာရေးအသုံးစရိတ်ကအနည်းဆုံးပေါ့နော်။ဒါပေမဲ့2014မှာတော့သူတို့ပညာရေးအသုံးစရိတ်ကိုမြင့်တင်လိုက်တယ်လို့တော့ပြောပါတယ်။ဒါပေမဲ့ဘယ်လိုနေရာတွေမှာသုံးလဲနိုင်ငံရဲ့အကြီးအကဲတွေကဘာကြောင့်ပညာရေးအသုံးစရိတ်ကိုအလောက်ထိနည်းနည်းပဲသုံးပြီးတော့တခြားစီးရီးအသုံးစရိတ်တွေကမြန်မာနိုင်ငံ GDP ရဲ့အများဆုံးမှာပါဖြစ်လို့သုံးနေရတာလေပေါ့နော်အဲ့ဒီဥပါတွေကိုပြန်ပြီးတော့သုံးသက်ရမှာရှိတယ်လို့မြန်မာအမျိုးသမီးတွေအနေနဲ့ကလည်းခြားနိုင်ငံတွေနဲ့ပေါ့နော်ဒီမောင်တန်းရှင်းနိုင်အောင်လို့ဒီဝိုင်းပညာရှင်တွေမကတခြားပညာတွေမှာမှအများကြီးလေ့လာနိုင်အောင်လို့အစိုးရအနေနဲ့ပေါ့နော်ဒီပညာရှင်ထောက်ပံ့ကြီးတွေဘာတွေပို့ပြီးတော့လူငယ်တွေကိုအပေးတင်နေပေါ့နော်အဲ့ဒီလိုမျိုးအကြံမျိုးတွေနဲ့အမျိုးသမီးစီဝိုင်းအကြံပေးတွေရှိရင်ပေးနိုင်မလားအဲ့လိုမျိုးပြောလိမ့
်မယ်မြန်မာနိုင်ငံမှာအမျိုးသမီးတွေကိုထုကိုထပါဝင်လုပ်နိုင်ဖို့ပေါ့နော်ထောက်ခံအားပေးခြင်းနဲ့ဆိုတဲ့အခါကျတော့အီဖြူကိုတိုင်းကရောကိုယ့်ရဲ့အတွေ့အကြုံရပေါ့နော်ဘယ်လိုမျိုးဒီလိုအခြေအနေဖြစ်အောင်ကြိုးပမ်းလာလဲနည်းနည်းလေးညှပ်ဝေးပါလားရှင
်အားရောပါပေါ့နော်ရန်ဟိုရန်ကုန်မှာလည်းကြီးပြင်းတာမဟုတ်ဘူးနေဟိုနေပဲပေါ့နော်ဘကိုတိုင်းမင်းလားဟိုနေပဲမှာကြီးပြင်းတဲ့လူငယ်တွေအတွက်ပို့ပြီးတော့ဟိုရန်ကုန်ကလူငယ်နဲ့ရှင်ရင်အခွင့်အလန်းကနေတယ်ဒါပေမဲ့ငွေငယ်ကနေကဆုံးဖြတ်ထားတာဒီပညာရေးနဲ့ပဲကိုဘွားကိုကိုယ့်အကူကိုရက်တည်မယ်ဒီမိဘတွေကိုလည်းငွေငယ်ကနေပြောထားတာပညာသင်ပေးဖို့ပဲပြောတယ်တခြားပေါ့နော်မိဘတွေရှိရတခြားငွေကြေးတို့ငွေတို့အဲ့လိုမျိုးအမွေနှစ်ထဲပေါ့နော်သမီးကိုပညာပဲသင်ပေးပါပညာပြီးကိုယ့်ဟာနဲ့ကိုယ်ကိုပဲရက်တည်မယ်ဆိုတဲ့ငွေနဲ့အဲ့ဒီခိုင်မာတဲ့တန်းလေးထိုင်ချထားရပေါ့နော်အဲ့ဒီချထားတဲ့အတိုင်းပဲပြီးတော့လေဟိုအရင်တော့ဆိုရင်လူမျိုးပညာသင်စုဆိုတာရတဲ့လူတွေခဲရင်တယ်လေအဲ့ဒီလူမျိုးရတဲ့လူတွေကိုလည်းအရင်အားကြခဲ့တယ်အဲ့လူအားကြခဲ့ပြီးငါလည်းချိန်ချိန်ကြီးလာရင်ဒီလိုပညာသင်စုတစ်ခုခုတော့ကြောင်ကျိုးစားမယ်ဆိုတဲ့စိတ်နဲ့ပညာရေးကိုလုပ်ခဲ့တယ်ပညာရေးစနစ်ကြီးကမကောင်းဆိုပေမဲ့ဒီပညာရေးစနစ်မကောင်းတာကြီးကိုကိုကနေထိုင်ပြီးတော့လိုက်သွားမယ်ဒီမကောင်းတာကြီးကိုအပြစ်ပဲတင်နေမယ်ဆိုရင်ဒီလိုအခြေအနေထိတော့ရောက်ဖို့မလွယ်ဘူးပေါ့နော်ဒါပေမဲ့အဲ့ဒီအချိန်မှာကိုကခွင်လန်းဆိုတာရှိရလဲမဟုတ်ဘူးမရှိဘူးလဲမဟုတ်ဘူးဆိုပြီးမျှော်လင့်လို့တော့မရပါဘူးအဓိကကြိုးစားနေဖို့ကကုတောင်ပဲပေါ့နော်ကိုသာကြိုးစားနေမယ်ဆိုရင်နေ့နေ့တစ်ချိန်ချိန်မှာပေါ့နော်ညှော်မှန်းထားတဲ့ကိုကြီးမှန်းထားတဲ့ပန်းနိုင်ကိုသွားနိုင်ရင်သွားနိုင်တဲ့ဟာရှိရဆိုတော့လေကိုအနေနဲ့လက်တွေ့ပြခြင်းနဲ့ကိုစူးစမ်းတယ်လို့ဖြစ်တယ်ဆိုတာကိုလည်းနောက်လူငယ်တွေကိုပြန်မျှဝေပြီးတော့အဲ့လိုမျိုးစူးစမ်းခြင်းစိတ်တွေဖြစ်အောင်တွန်းအားအနေနဲ့လည်းကိုကလက်တွေ့ပြနိုင်နေပေါ့နော်အပြောနဲ့တည်းမဟုတ်ဘဲနဲ့လက်တွေ့ပြနိုင်တဲ့အထီကိုအောင်ရတယ်အဲ့လိုပဲနောက်လူငယ်တွေကလည်းနောက်တက်လာမဲ့မျိုးဆက်တွေကိုဒီလိုမျိုးငါတို့လည်းမိန်းကလေးပဲနိုင်ငံတကာနဲ့တွေ့နိုင်တဲ့ရင်းမောင်းတန်းနိုင်တဲ့အခ ခွင့်လန်းနေဟာရတယ်ရတဲ့အတိုင်းငါတို့အတုံးချနိုင်တယ်ဆိုတဲ့ကိစ္စကိုကြားသိခဲ့တယ
်အဲ့တော့ဤဖြူစူးစားခဲ့လို့ဤဖြူကမင်းလှမသည်အခုဝါရှင်တန်ဒီစီကိုရောက်ခဲ့ပြီဟုတ်လား
You can bend but never break me cause it only serves to make me more determined to achieve my
ဒလလာသာစီစဉ်တိဆက်ပေးနေတဲ့အမျိုးသမီးကဏ္ဍပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင
်။တော်ရရှိမြခင်မြမပြည်အရှေ့ပိုင်းနဲ့မြောက်ပိုင်းဒေသတွေကစည်ရည်တင်းမာမှုတွေဟာရွေးကောက်ပွဲလွန်ကာလအထိတွေ့မြင်နေရပါတယ်။မြချခင်ပေါ်ပေါက်လောက်ရှိနေတဲ့အဆိုးအသည့်လက်ထက်ရောက်ရင်ရောပြည်ရင်းစင်ငင်းချင်ရေးမြင်းမြန်ဆန်းဆန်းဖြစ်ပေါ်လာနိုင်ပါမလားဆိုတာလာမယ့်စနေနေ့ညတိုက်ရိုက်လီလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေ VOE ရဲ့တယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်နိုင်ကြသလို email လိပ်စာ barmis@voanews.com ကိုလည်းဆွေးနွေးလို့တဲ့အကြောင်းအရာကိုပဲဖြစ်ဖြစ်တယ်လီဖုန်းနံပါတ်ကိုပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို MP3 အသံဖိုင်ကိုလည်းကြိုတင်ပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းထပ်မံဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ကနေထုတ်လွှင့်ပေးနေတဲ့ဒါရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်လို့ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရပါမယ်။အမေရိကန်ပြည်ထောင်စုရောက်မြန်မာတွေရဲ့ရွေးကောက်ပွဲပေါ်မျှော်လင့်ချက်တွေအကြောင်းအခုတပတ်တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်မှာတင်ပြပေးထားပါရယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမြို့ကမက်ဆီစီအေးနဲ့မေရီလန်းပြည်နယ်ဂေသစ်ဘတ်မြို့ကကိုတင်ထွန်းဦးတို့ကိုကိုအောင်အောင်ကဆက်သွယ်မေးမြန်းတင်ပြပေးထားပါရယ်ရှင်။
ဟုတ်ကဲ့မက်ဆီစီရေးဟာ1988ခုနှစ်ဒီမိုကရေစီရေးတောင်းဆိုဆန္ဒပြပွဲမှာဒီရန်ကုန်တက္ကသိုလ်ကျောင်းသူတူအနေနဲ့ပါခဲ့တာပေါ့လေအဲဒီနောက်ပိုင်းကာလတွေမှာလည်းပဲနေဆက်ကိုဖျက်လာပြီးတော့ ABSDF မှာပါဝင်ပြီးတော့ဟိုတာဝန်ထမ်းဆောင်ခဲ့တယ်ဆိုတော့ဒီနောက်ပိုင်းမှာတော့ American ပြည်ထောင်စုကိုအခြေချနေထိုင်နေတာကြာပြီပေါ့လေဆိုတဲ့အခါကျတော့ဒါဟို American ပြည်ထောင်စုမှာလာရောက်အခြေချပြီးတော့နေထိုင်တဲ့ဒါမြန်မာနယ်ပွားတူအနေနဲ့ပေါ့လေအခုဒီမြန်မာနိုင်ငံမှာရွေးကောက်ပွဲရလဒ်တွေကိုစပြီးတော့ကျင်းပနေတာအားလုံးပြီးတော့ဖြစ်သွားပါကျွန်တော်ဒီအချိန်နေမှာလဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်ပြီးတော့အနိုင်ရနေတာပေါ့ဒီအချိန်နေနဲ့ပတ်သက်ပြီးတော့မက်ဆီစီရဲ့သဘောထားကိုနည်းနည်းတော့ပြောပြပေးပါလား
ဒီအရာတော့လောလောဆယ်မှာကျွန်တော်ဟိုဘယ်လိုပြောမလဲစဉ်းနပ်တယ်လေဒါပေမဲ့စိတ်ချမ်းသာမှုကတော့မရှိသေးဘူးလေအများအနေဟိုနှလုံးတုံ့ပြန်တုံ့ဆောင်ရတဲ့အဲ့ဒီနေ့တိုင်းဖြစ်ပြနေတဲ့ဒီတည်တွင်းအခြေအနေတွေကျွန်တော်တို့ကစောင့်ကြည့်နေတာဆိုတော့ဒီနေ့လည်းစောင့်ကြည့်နေတော့ပဲဒီနေ့ကြီးလည်းစောင့်ကြည့်တော့မနေ့ကလည်းစောင့်ကြည့်ရအောင်ပါပဲကျွန်တော်ထင်ပါတယ်ကျွန်တော်တို့သိတဲ့ဒီအဲ့ဒီစောင့်ကြည့်ရမယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ဟိုဘာကြောင့်စောင့်ကြည့်ဖို့လိုရလို့ထင်တာလဲခင်ဗျအ
ခု election မှာဒေါ်စုတို့အကုန်လုံးနိုင်ခဲ့တယ်နော်ဒါပေမဲ့သမ္မတကြီးဦးသိန်းစရာပြောပဲပြောသေးတာလေကျွန်တော်တို့ကဟိုဘယ်လိုပြောမလဲအဆင်ပြေချုံးမွေ့အောင်အာဏာလွှဲပြောင်းပေးမယ်လို့သူကတော့ပြောတယ်လေဒါမနေ့ကသူပြောသွားတဲ့စကားဒါပေမဲ့ကျွန်တော်တို့ဒီလက်ရှိ account ထဲပေါ်လာအောင်ကြည့်ဘလောက်ချီအတိုင်းတည်းစောင့်ရမယ်ဆိုတာကျွန်တော်တို့အသေးချာမပြောနိုင်သေးဘူးအာဒါပေမဲ့သူတို့ရဲ့ခြေလမ်းလေးကိုကြည့်ရင်တော့နည်းနည်းတော့အားရလာတယ်နည်းနည်းတော့ဟိုအားတက်လာတာပေါ့နော်ဒီလောက်အချိန်ကြီးပဲရှိသေးတယ
်ဟုတ်ကဲ့ဒီ line ပေါ်မှာလည်းပဲကိုတင်ထုံးရှိနေတာပေါ့လေကိုတင်ထုံးကဟိုတလောကဒီ Washington DC မှာရှိတဲ့ဒီ American ဆိုင်ရာမြန်မာတန်ရုံမှာကြိုတင်မဲပေးခဲ့တာပေါ့မဲပေးခဲ့တယ်ဆိုပြီးမဲသုံးမဲလုံးတော့မပေးခဲ့ရဘူးတမဲပဲပေးခဲ့ရတယ်ဒါပေမဲ့လည်းပေါ့လေဒါမဲဆန္ဒရှင်တဦးအနေနဲ့အခုဒီလက်ရှိမြန်မာနိုင်ငံမှာအခုရွေးကောက်ပွဲကော်မရှင်ကကြေညာပေးနေတဲ့မဲရလက်တွေနဲ့ပတ်သက်ပြီးတော့အားရကျေနပ်မှုရှိရလားဘယ်လိုထင်ပါလဲခင်ဗျဟု
တ်ကဲ့ဒီမဲကျင်းညာမှုနဲ့ပတ်သက်ပြီးတော့ result တွေနဲ့ကျင်းညာမှုနဲ့ပတ်သက်ပြီးတော့ကျွန်တော်အပြင်ဒီဝေးရနေကြားနေရတဲ့ပတင်းတွေကြည့်ရရင်တော့ဒါကျင်းညာမှုအားရမှုတော့ရှိပါတယ်ဒါပေမဲ့ကျွန်တော်ကပြင်ပနေမဲပေးလိုက်ရတဲ့ပြည်သူတယောက်အနေနဲ့တော့ပြည့်စုံပေးလိုက်ရဘူးကျွန်တော်ရတဲ့ရလိုက်တဲ့အခုပဲ၃ခုမှတစ်ခုပဲပေးလိုက်ရတဲ့အတွက်ကျွန်တော်ပထမတော့တော်တော်လေးစိတ်ကောင်းလေးဖြစ်တယ်ဆိုတာအခုရလဒ်တွေကိုကြည့်တဲ့အခါမှာတော့ငါမပေးလိုက်ပြရမပေးမဲ့လေကျွန်တော်တို့ဖြစ်စီခြင်းနဲ့ကျွန်တော်တို့မျှော်လင့်ထားတဲ့ကျွန်တော်တို့ပေးစီခြင်းနဲ့အန်တီဆူရဲ့ NLD ပါတီကနိုင်နေတဲ့အတွက်ကျွန်တော်ဝမ်းမြောက်တယ်အဲ့ဒီပုံမှာလည်းကျွန်တော်ဒီနေ့အားရမှုတော့ရှိတယ်တချို့တတိယကြတချို့နေရာတွေမှာလည်းမဲဒီအမှားရင်းတွေများစွာဖြစ်နေကြတာဒီအဲ့လိုမျိုးဟိုပယ်မဲဒီဖြစ်နေတဲ့အပေါ်မှာတော့ဟိုကြားတာတွေတော့ကျွန်တော်အားရကျေနပ်မှုတော့မရှိပါဘူး
အခုဒီလက်ရှိအချိန်ဒီမှာပေါ့နော်ဟိုရွေးကောက်ပွဲကော်မရှင်ကလည်းပဲဒါမဲရလက်တွေကိုကြီးညာပြီးတဲ့နောက်ပိုင်းမှာဒီနိုင်ငံတော်သမရဒီအစိုးရအဖွဲ့အော်နောက်ဒီတမရော်ဘက်ကရောပေါ့လေဒါဒီခေါင်းဆောင်တွေအနေနဲ့ကတော့ဒီရွေးကောက်ပွဲရလက်ကိုအတိအမှတ်ပြုပြီးတော့ဒါအားလုံးအဆင်ပြေချောမွေ့အောင်သူတို့အနေနဲ့ဒီအာဏာလွှဲပြောင်းရေးကိစ္စတွေကိုလှုပ်သွားပါမယ်ဆိုပြီးတော့ဟိုပြောနေတာပေါ့တချို့တွေကတော့လည်းဒါနဲ့ပတ်သက်ပြီးတော့ခုနလိုပေါ့လေစိုးရိမ်မှုတွေကတော့ရှိနေသေးပါကိုတင်ထူးရဲ့သဘောထားရောဘယ်လိုရှိပါလဲချောချောမွေ့မွေ့နဲ့အားလုံးဒီအာဏာလွှဲပြောင်းရေးကိစ္စတွေမှာအဆင်ပြေပြေချောချောမွေ့မွေ့နဲ့ဖြစ်သွားနိုင်မယ်လို့ထင်ပါလားခင်ဗျ။
ဒီအခုလက်ရှိသမ္မတကြီးကလည်းပြောပါတယ်ဒီအာဏာလွှဲပြောင်းမှုက smoothly ပဲဖြစ်အောင်သူတို့လုပ်ပေးမယ်လို့ပြောတယ်ဒါပေမဲ့လည်းဒီဖွေးစိတ်တွေကတော့ရှိနေတော့ဘာကြောင့်ရှိတယ်လဲဆိုတော့ပြီးခဲ့တဲ့စင်နာတွေအားလုံးကိုပြန်ပြီးတော့ကြည့်ခဲ့တဲ့အချိန်မှာဟိုဒီနေ့မို့တနေ့နဲ့တော့အထင်ကြီးလေးတွေရှိခဲ့တာဆိုတော့အခုအချိန်မှာရောရှော့ရှော့ရှူရူနဲ့ပဲအားလုံးပြီးပြည့်စုံအောင်ပဲရှော့ရှော့ရှူရူတကယ်ပဲလွှဲပြေးသွားမလားဆိုတဲ့ fan တွေကစိတ်နေတော့စောင့်ကြည့်နေကြတော့ရှိတာပေါ့နော်အဲ့လိုမျိုးနဲ့ပဲစိတ်ထဲမှာနည်းနည်းဆွေးရင်စိတ်တွေရှိတယ်လို့ပြောတာပါ
ဒီ1990တုန်းကတော့စစ်ဆွေးရရွေးကောက်ပွဲကျင်းပပေးခဲ့တာပါအခုကျတော့ဒီသမရဦးသိန်းစိန်ခေါင်းဆောင်နဲ့ပြောင်စုကြံ့ခိုင်နဲ့ဖွံ့ဖြိုးရေးပါတီလက်ထက်မှာကျင်းပတာဆိုတော့အချိန်နေပေါ့လေနောက်ဒီဒေတာရင်းနိုင်ငံကအချိန်နေတွေအားလုံးပြောင်းလဲနေပါပြီဟိုဘာကြောင့်ဆိုးရင်နေကြသေးရလဲခင်ဗျမက်ဆီပြောပါအောင်ခင်ဗ
ျဆိုးရင်မှုကတော့ဆက်ပြီးဖြစ်ပေါ်နေတာပဲဘာဖြစ်လို့လဲဆိုတော့အခုကြည့်လေချန်ပီဘက်မှာစိုက်ပွဲတွေဖြစ်နေတာနောက်ဒီငေးချမ်းရေးတို့ဒီဟိုစားငေးချမ်းရေးသဘောတူညီမှုတွေကိုရေးဆွဲပြီးလို့ရှိရင်တကယ်ကိုအကောင့်ထဲမှာပို့ပေးတာပြီးတော့လက်ရှိဟိုသူတို့ယူသားဆောင်နဲ့သူတို့ရဲ့ခံတော့ထုတ်ပေါ်ပြတဲ့ဟိုပြည်သူတွေအခုထောင်ထဲမှာဗန်းလျောက်ရှိပြီလေအခုကျွန်တော်တို့အဆန်ကခံဆန်ကပြတာအများကြီးရှိနေပြီအဲ့ဒီလူတွေလည်းသူတို့မလော့ဘူးဒါနိုင်ငံကြီးအချင်းသားတယ်လေဒီနိုင်ငံတော်ဟိုကပ်ပြည်ရပြည်လော့နေတဲ့လူမှမဟုတ်တာလူတိုင်းသိနေစဖာလည်းသိနေပြီအဲ့ဒါမှသူတို့ကလက်ရှိဟိုဒီလိုဘယ်လိုပြောမလဲချောက်မှန်ဆိုမလုပ်ဘဲနဲ့ဒါဟိုနန်းကိုခိုးဘက်ကိုကိုယ်လိုက်ဒီဘက်ကိုကိုယ်လိုက်အခုလဲဒီမနဲ့တည်င်းတစ်ခုဖတ်မိတယ်စမာရွက်ဘက်မှာဒီဟိုချက်ခင်ဖို့ပြရဲကနေပြီးတော့ဒီ energy ရုံးမှာဟိုမဲရုံကိုတောင်းဝန်ယူတဲ့လူတွေသူတို့တရားစွဲမယ်ဒါတွေကဒါလက်ရှိသက်သေပြနေတာလေသူတို့ဘလောက်ပဲဟိုတည်င်းထုတ်ပြန်ပြီးလို့ရှိရင်ကျွန်တော်တို့လုတ်ပေးပါမယ်ကျွန်တော်တို့လုတ်ပေးပါမယ်ဒါပေမဲ့ကျွန်တော်တို့လက်ရှိဘာမှဘယ်လိုပြောမလဲဒီရွေးကောက်ပွဲရက်လက်ကနေလွဲပြီးတော့ဘာမှမမြင်ရသေးဘူးလေဒါကြောင့်ကျွန်တော်တို့စူးရင်ဘူးဝရှိနေမှာ
ဟုတ်ကဲ့ဆိုတော့အခုတကယ်လို့ပေါ့လေမြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကအစိုးရဖွဲ့ပြီးတော့တိုင်းပြည်ကိုစပြီးတော့ဦးဆောင်လာပြီးတိုင်းပြည်ရဲ့ဒီဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုလှုပ်လာတယ်ဆိုတဲ့ခါမှာရောတကယ်အပြောင်းလဲတွေတွေ့ရဖို့အတွက်ဟိုအချိန်ဘလောက်လောက်ဟိုပေးရမယ်လို့ဟိုခန့်မှန်းမိလဲခင်ဗျအဲ့ဒါနဲ့ပတ်သက်ပြီးတော့ကိုတင်ထုံးနည်းနည်းပြောပြပေးပါဦး
ကျွန်တော်တို့အန်တီစုဦးဆောင်လာမယ်ဆိုရင်တော့ကြည့်ရအတိုင်းအတာတစ်ခုပေါ့လေနင်းနေဆန်းဆန်းနဲ့ကျွန်တော်တို့မြင်လာထင်လာမြင်လာရှိတဲ့အပြောင်းလဲတွေကိုမြင်လာလိမ့်မယ်လို့ကျွန်တော်ထင်တယ်။ဒါပေမဲ့အချင်းတိုင်းအတာတစ်ခုကတော့ယူရမှာပဲ။ဘယ်အစိုးရပဲတက်တယ်ပေါ့နော်။ကျွန်တော်တို့ပြုပြင်မှာရအများကြီးပဲအစိုးရပြောင်းလို့ပဲကျွန်တော်တို့ပြည်သူတွေရောကျွန်တော်တို့အပါဝင်ပေါ့လေ။ကျွန်တော်တို့ရဲ့ပင်ကိုအရင်အမှုချင်းတွေလည်းပြောင်းမှုအများကြီးပြောင်းလဲဖို့လည်းလိုရပါပေါ့နော်။အဲ့တော့အတိုင်းအတာတစ်ခုအနေနဲ့အတိအကျပြောဖို့ဆိုတော့ဖြစ်ပါလေ။ဒါပေမဲ့ယုံကြည်ထားတယ်စိတ်ချထားတာကတော့အန်ဒီစုဦးဆောင်လာရင်တော့ကျွန်တော်တို့အပြောင်းလဲကိုရှင်းရှင်းလင်းလင်းနဲ့မြင်လာမယ်ဆိုတော့ကျွန်တော်ယုံကြည်ထားတာပေါ့နော
်မက်ဆီရဲ့ထင်မြင်ချက်ကိုလည်းပြောပါအောင်ခင်ဗ
ျဒီပြီးခဲ့တဲ့အဖြစ်ဆိုမျိုးတွေပြန်မဖြစ်အောင်တော့ဒါဟိုကျွန်တော်တို့ရဲ့ဟိုမျိုးဆက်သက်တွေမကန်တဲ့လမ်းကြောင်းပေါ်မှာနိုင်ငံသိရှိတခုတည်ထောက်ဖို့တက်ခါတော့သူတို့ဒါအရင်တော့လို့မြင်ညာတဲ့ဟိုဒါစစ်စံနဲ့မဟုတ်ပဲနဲ့ပေါ့နော်အစ်စ်ကျွန်တော်တို့အကုန်လုံးပူးပေါင်းပြီးတော့ဆောင်ရွက်ဖို့လိုတယ်ဒီအချင်းချင်းပြောရင်ဒါကျွန်တော်အခုဒီဟိုဘယ်လိုပြောမလဲဒီအဖြစ်ဆိုးတွေကိုဒီကောင်းထဲမှာအရင်ထဲမှာအတွေ့အကြုံအမြင်နဲ့ရှိနေလို့စိုးရိမ်မှုအမြင်နဲ့ရှိနေလို့တမတော်ဆိုတဲ့စကားကြောင့်လို့ရှိရင်အမြင်နဲ့ချိလက်ကြောက်ရွံ့နေရတဲ့အဖြစ်အဲ့ဒီအဖြစ်ဆိုးတွေကိုဖတ်ပြီးတော့မကြုံရအောင်အဲ့ဒီအိမ်မက်တွေကိုကြောက်တော့အောင်လုပ်ပြီးတော့သူတို့တောင်းဖို့ရှိတယ်ဆိုတော့ကျွန်တော်တောင်းဆိုရတဲ့တမတော်ကရိုးသားဆောင်တဲ့ပြည်သူလူထုကိုမှတ်ဖို့ပါလို့
ကိုအာဆီဇန်တက်ဆက်ပြနေတဲ့တုတ္တဆောင်လင်အမေရိကန်တခွင်ကိုအခုလိုတောက်ကြနေညပိုင်းမှာအတိထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်္ဂါမနေ့ပိုင်းမှာနားဆင်နိုင်ကြပါရစေ။အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါတယ်။
တဘာဝပဝန်းကျင်ထိခိုက်ပျက်စီးမှုအတော်ကြီးမားနေတဲ့မြန်မာနိုင်ငံအတွက်နောက်ထပ်လာမယ့်အဆိုးအသက်ကဘာတွေအရေးတကြီးလို့ပြောလိုအပ်နေပါသလဲ။American Tiransu Texas Pine က တဘာဝဝင်းချင် engineer ဒေါ်အေးကြီးရဲ့အမြင်ကိုကြည့်ကြပါမယ်။ဒီလိုလို
တွေအသက်အနေကိုစီစဉ်ဥစ္စာကိုထရဝစီစဉ်နေမယ်စီမံကိန်းများဘာများရှိနေပါသလဲ။ရှိလို့ရှိရင်နောက်တက်လာတဲ့အစိုးရဟာဒီလုပ်ငန်းတွေကိုရပ်တန့်လားဒါမှမဟုတ်နင်းအောင်လုပ်တန့်လားလုံးဝပပြောင်းအောင်လုပ်တန့်လားဆိုတာကိုစီးစစ်ပြီးတော့တကယ်လို့ရပ်တန့်မယ်ဆိုလို့ရှင်လည်းဉာဏ်ရပ်တန့်ပါတယ်ဒါမှသာဖြင့်နေလို့ပေါ့နော်ယူနေတဲ့အပေါက်ကိုချက်ချင်းဖားပလိုက်ရပါမယ်ဒါကတော့ပထမဆုံးအရေးကြီးဆုံးပ
ါဆိုတော့ဒါကတဘာဝပတ်ဝန်းကျင်မှာဘာတွေထိခိုက်ပျက်စီးတယ်ဆိုတော့ပြန်ပြီးသုံးသပ်အောင်ပါပေါ့နော
်ဟုတ်ကဲ့ရှင်ပြန်သုံးသပ်ရပါမယ
်သုံးသပ်တဲ့အခါမှာဆိုလို့ရှင်ဘယ်နေရာတွေဥစားပြီးသုံးသပ်ဖို့လိုပါလဲ
ပြန်ပြီးသုံးသပ်တဲ့နေရာမှာပထမဆုံးသောမပောင်းဝင်ကျင်းထင်းထင်းနဲ့ပတ်သက်တဲ့ထားရှိတဲ့အခြေခံအဆောက်အုံတွေဘယ်လိုရှိတယ်လဲဆိုပြန်သုံးသပ်တယ်။ဥပမာဆိုရင်ဝင်ကြီးဌာနအားဖြင့်သဘာဝပောင်းဝင်ကျင်းဌာနကတိတိတနတ်သူ့ရဲ့အာဏာစက်တစ်ခုထဲမှာပဲသူရှိပြီးတော့တခြားဌာနရဲ့လွှမ်းမိုးမှုမရှိတဲ့မှုအခုဆိုလို့ရှိရင်သဘာဝပောင်းဝင်ကျင်းထင်းထင်းဆောင်ဆောင်ရင်းနဲ့တက်တော့ဝင်ကြီးဌာနတစ်ခုထဲအနေနဲ့ရှိတဲ့အဲဒီလိုမျိုးမရှိတဲ့မှုတက်တက်တိတိတနတ်တစ်ခုရှိတဲ့နယ်ထို့အတူပဲကိနေမေမှာလည်းသဘာဝပောင်းဝင်ကျင်းနဲ့ပတ်သက်တဲ့ဌာနတွေထားတဲ့နယ်နကိုရှိတဲ့တဘာဝပောင်းဝင်ဌာနရဲ့အောက်ကပေါ့နော်ဘာလို့ဆိုတော့ပြည်နယ်ရဲ့ပြည်ထနာတွေကတစ်ခုနဲ့တစ်ခုလည်းတူကြမတူမယ်။နောက်ပြည်မကပြည်ထနာနဲ့လည်းတူကြမတူမယ်။သို့တော်လည်းညွှန်ကြားချက်ကိုတော့ပုံဖုံးကနေပေးနိုင်တယ်။အဲ့လိုတခြားဩဇာတရားမှုမရှိမှသာဆုံးဖြတ်ချက်တွေကိုလည်းရဲရဲဝံ့ဝံ့နဲ့မှန်မှန်ကန်ကန်ဆုံးဖြတ်ချက်ဖြတ်နိုင်တယ်ဖြစ်တယ်။တဘာဝပောင်းဝင်ပိတ်ဆက်တွေကဌာနတစ်ခုနဲ့ပြီးရမဟုတ်ဘူး။ဌာနရဲ့အများကြီးနဲ့ဆက်ဆက်နေတဲ့အကြောင်းမလို့ဝင်ကြီးဌာနအချင်းချင်းမှလည်းချိတ်ဆက်မိစွာဆောင်ရွက်ဖို့ကလည်းအမတန်အရေးကြီးတယ်။ခွင်းဆက်မိဖို့အရေးကြီးတယ်။ထို့အတူပဲလက်ရှိအချိန်တန်းမှာလည်းအမျိုးသားအဆင့်ပတ်ဝန်းကျင်လေးဆိုင်ရာလုံထုံးလုံးကြီးသတ်မှတ်ချက်တွေမရှိသေးဘူးအဲ့ဒီသတ်မှတ်ချက်တွေကိုဆက်ပြီးတော့မြန်ဆုံးလုပ်ရမယ
်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုတနိုင်ငံလုံးအတိုင်းအတာနဲ့ထိထိရောက်ရောက်ဆောင်ရွက်နိုင်အောင်အမျိုးသားအဆင့်လုံထုံးလုံးကြီးကအရေးပါတယ်လို့ဒီလုံထုံးလုံးကြီးဥပဒေသတ်မှတ်ချက်တွေမှန်မှန်ကန်ကန်ဖြစ်လာအောင်အားဖြည့်ပေးနိုင်တဲ့တရားဥပဒေစိုးမိုးရေးအတွက်တရားရေးဌာနတွေပါပါဝင်ပတ်သက်မှုရှိဖို့လိုအပ်ပါတယ်
American ပြည်အောင်စုမှာဆိုလို့ရှိရင်တဘာဝပောင်းဝင်းကျင်ညဉ့်ညမ်းမှုတွေကလူရဲ့အသက်အစီအစဉ်တွေထိခိုက်စေမှုများရှိလို့ရှိရင်ရုံးတော်ကနေပြီးတော့တရားစွဲခွင့်ရှိတယ်တရားမှတ်မှုလည်းရတယ်ရာဇဝတ်မှုလည်းရတယ်ဒီလိုနည်းနဲ့လူတွေရဲ့အသက်ကိုကာကွယ်ပေးထားတယ်အဲ့လိုမျိုးလည်းရှိတယ်နောက်ပြီးတော့လက်ရှိဥပဒေတွေရဲ့အာဏာစက်တရားမှုတွေကိုလည်းညှင့်တင်တဲ့ဗမာပြည်မှာဆိုလို့ရှိရင်တဘာဝပောင်းဝင်းကျင်နဲ့ပတ်သက်တဲ့ဥပဒေတွေတော်တော်များများရှိတယ်ဥပမာဆိုရင်1994ခုနှစ်မှာပောင်းဝင်းကျင်ထိန်းသိမ်းရေးမူဝါဒရှိတယ်2012ခုနှစ်မှာပတ်ဝန်းကျင်ထိန်းသိမ်းရေးဥပဒေဆိုတာလည်းရှိတယ်။2013မှာလည်းပတ်ဝန်းကျင်ထိန်းသိမ်းရေးဤဥပဒေဆိုတာထပ်ထွက်တယ်။ပတ်ဝန်းကျင်ထိခိုက်မှုစဉ်စဉ်လုံထုံးလုံးနည်းညာမူကြမ်းအစစ်ဆိုတာလည်း2015ခုနှစ်မှာပြီးရမယ်ဆိုတာရှိတယ်။နောက်ပြီးတော့ပတ်ဝန်းကျင်ထိန်းသိမ်းမှုစမ်းစစ်ချင်းချင်းချင်းချင်းများမူကြမ်းအစစ်ဆိုတာလည်းရှိတယ
်။အခုလိုတဘာဝဝန်းကျင်အတွက်ဥပဒေတွေတည်တံ့ထုတ်ပြန်ထားသလိုဝန်းကျင်ထိခိုက်ရှင်းမှုနဲ့ဆက်နွယ်နေတဲ့နိုင်ငံရေးချားလာရောက်ရင်းနှီးမြှုပ်နှံမှုအပါအဝင်တခြားကဏ္ဍတွေအတွက်ထုတ်ပြန်ထားတဲ့ဥပဒေတွေလည်းအများအပြားရှိနေတာပါဘယ်လိုဥပဒေတွေပါလဲဘာတွေကိုတားမြစ်ထားပါသလဲ
နိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေနော်2012ခုမှာရှိထားတယ်အဲ့ဥပဒေမှာဆိုတေချာပြောထားတယ်တိုင်းရင်းသားမျိုးနွယ်ရဲ့မျိုးဖလာရင်ကျေးမှုထုံးတမ်းစင်ကြယ်တွေထိခိုက်တဲ့လုပ်ငန်းများမလုပ်ပါဘူးလူရဲ့ကျန်းမာရေးကိုထိခိုက်တဲ့လုပ်ငန်းစီမံရေးလုပ်ငန်းများဆိုဟိုတေချာကြည့်ရမယ်တဘာဝပတ်ဝန်းကျင်နဲ့ကိဟာစနစ်ကိုထိခိုက်ပစ္စည်းစီမံရေးလုပ်ငန်းတွေပေါ့နော်ပြည်တော်စုတဲ့ကိုအနေဖြစ်စီတတ်တဲ့စိတ်တော့ဖြစ်စီတတ်တဲ့ဆွန့်ဖြစ်ပစ္စည်းတွေကိုတည်ဆောင်နိုင်တဲ့ပစ္စည်းစီးပွားရေးလုပ်ငန်းတွေနောက်နိုင်ငံတကာသဘောတူညီချက်ရအနေဖြစ်နေစေတဲ့ဒါတူပစ္စည်းတွေထုတ်လုပ်တဲ့စိတ်ယုံတို့မှုတုံးဆွဲတဲ့စီးပွားရေးလုပ်ငန်းတွေကိုစီစစ်ဖို့တွေလည်းအများကြီးချမှတ်ထားတယ်နောက်တစ်ချက်ကလည်းစက်မှုလုပ်ငန်းဥပဒေတွေအထူးစီးပွားရေးဆောင်ဥပဒေတွေ2013မှာထွက်ထားတယ်နောက်တစ်ချက်အရေးကြီးတာစိတ်ယုံဥပဒေဆို1950ခုနှစ်ကလည်းရှိထားတယ်ဥပမာဆိုရင်စိတ်ယုံတွေလည်းပတ်တန်နဲ့ပတ်သက်ပြီးတော့အထူးသဖြင့်အလုပ်သမားကိစ္စအရောပေးဖြစ်သေးစေတဲ့ဓာတ်ပစ္စည်းတွေဆွန့်ထုတ်ပစ္စည်းတွေပေါ့နော်အခြားပတ်ဝန်းကျင်ညီညာမှုကိစ္စတွေလည်းအထူးကံတဲ့ခြေရှင်းဖို့နော်လှုပ်ထားတဲ့ဥပဒေတွေရှိတယ
်မြန်မာနိုင်ငံမှာတက်တော့ပြုံးတိမှုနဲ့ရေမြေတောတောင်ထိခိုက်ပျက်စီးမှုတွေစိုးစိုးဝါးဝါရှိနေပေမဲ့ဒါတွေကိုကာကွယ်ဖို့အတွက်ဥပဒေတွေကရှိနေပေးတာပ
ါတစ်တော်ဥပဒေ1992ခုနှစ်ရက်လောက်ထားတယ်နော်တစ်တော်ဥပဒေတွေကတစ်တော်မှာဒီရေတော်တွေဘယ်လိုကာကွယ်ဖို့တော့နော်တစ်တော်နဲ့ဇီဝမျိုးကွဲတွေဖျက်ဆီးခြင်းမှာကာကွယ်ဖို့ဆိုအမျိုးမျိုးရှိတယ်တခါရေနဲ့မြေကြောင်များဥပဒေဆိုတာလည်းရှိသေးတယ်2006ခုနှစ်မှာနောက်တောရန်တလေးဆန်နဲ့ပင်များကာကွယ်ဆောင်ရှောက်ရေးနဲ့တဘာဝအေရီယာမဲ့ထိန်းသိမ်းဆောင်ရှောက်ခြင်းဥပဒေဆိုတာလည်း1994ရက်ရှိတယ်မြေအောင်ရေဥပဒေဆိုရင်1930ခုနှစ်ထဲပြဋ္ဌာန်းထားတယ်နောက်တစ်ခါတူးမြောင်းဥပဒေဆိုလည်းရှိသေးတယ်အဲ1985ခုနှစ်နဲ့လောက်ထားတယ်နောက်ပြီးတော့မြေယာဥပဒေဆိုရှိရဲ2012ခုနှစ်ကလောက်ထားတယ်ရေချုံငါးဖမ်းဥပဒေ1997မှာလောက်ထားတယ် ပင်လယ်ငါးပန်းဥပဒေ1990မွေးမြူရေးနဲ့ရေလုံငန်းဥပဒေ1989ပေါ့နော်ရင်ကျင်းမှုအမွေနှစ်မြောက်ဥပဒေ1998အဲ့မှာကိုတေးချပြောထားတယ်ရင်ကျင်းမှုအမွေနှစ်ရှိအောင်တမိုင်းဝင်အဆောက်အုံမြဲတမိုင်းရင်ကျင်းမှုအမှုပညာဒါမှမဟုတ်မနုဿဗေဒဆိုင်ရာတမိုးရှိရှိအောင်နေရာများအတွက်ထိမ့်သိမ်းဆောင်ရွက်မူဝါဒတွေထိမ့်သိမ်းဖို့အရန်အရေးကြီးတယ်။နောက်လူထုကျန်းမာရေးဥပဒေကိုလည်း1992ထဲကတုတ်ထားတယ်။ထို့ပြင်နိုင်ငံတကာရှိတဲ့အမှဂျက်ကာဆိုတဲ့ဂျပန်ရဲ့နိုင်ငံတကာဆက်ဆံမှုနေထားတဲ့ဟာနောက်ပြီးကပပန်ငွေကြေးနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေလုပ်ထားတဲ့ဟာတွေလည်းရှိတယ်။ထို့အပြင်လည်းဗမာနိုင်ငံမှာမရှိလို့ရှိရင်လည်းတခြားနိုင်ငံတွေကစာရင်းစာရင်းတွေကိုယူသုံးနိုင်ပါတယ်ဆိုတဲ့ကြားတန်းချက်တွေလည်းရှိတယ်။ဒါတွေကိုတတိချာချာဩစာတက်ရောက်မှုရှိအစ်စ်ညှင့်ပြီးလုပ်ရမယ်
။ဒီပြတ်ထန်းထားတဲ့ဥပဒေတွေကိုဩစာတက်ရောက်မှုရှိစေဖို့အတွက်တရားရေးဌာနရဲ့ပါဝင်ပတ်သက်မှုလိုအပ်တယ်လို့ဌာနပေါင်းစုံပူးပေါင်းဆောင်ရွက်ဖို့လည်းလိုအပ်ပါတယ်
။အချင်းချင်းဝန်ကြီးဌာနနဲ့ချိတ်ဆက်မိစွာဆောင်ရွက်ဖို့လိုတယ်။ဘာလို့လိုလဲဆိုလို့ရှိရင်ဥပမာဆိုရင်ကားနဲ့ပတ်သက်တာပဲကြည့်။ကားကြောင့်လူဉာဏ်ညာကအချက်မှတ်ဖတ်လို့ဖို့လိုတာပေါ့နော်။ကားဟောင်းတွေမတင်ဘဲချိကားမျိုးတွင်းမှလည်းကားဘလိုဟောင်းတွေမတွင်းတော့ဘူးလား။ကုန်းလမ်းပို့ဆောင်အနေနဲ့ဆိုင်တယ်။ဘာလို့ဆိုတော့မကောင်းတဲ့ကားတွေတွင်းနေမယ်ဟဲ့လား။ဆက်တွေမကောင်းတဲ့တွင်းနေမယ်။နောက်ပြီးတော့ဆက်တွေကိုစစ်ဆေးတဲ့ခါမှာတွားပြီးတော့လိုင်စင်ဝင်တဲ့ခါမှာဆိုရင်တေချာမစစ်ရင်ဘာညာအကုန်ရှုပ်ရှက်ခတ်ကုန်တယ်။နောက်ပြီးအောက်ခွန်းနားနဲ့လည်းဆိုင်နေ။အဲ့တော့ဌာနတစ်ခုရင်းနဲ့မပြီးဖြစ်နေတော့ဝန်ကြီးဌာနတွင်ချိတ်ဆက်မိဖို့လိုတယ်။တရားဥပဒေလိုက်နာရေးစိုးမိုးရေးအမတန်အရေးကြီးပါတယ်။ဒီဥပဒေလေးတစ်ခုတဘာပဝင်ကြီးဥပဒေတစ်ခုနဲ့လည်းလုံးလို့မရပါဘူး။လူတွေအများကြီးဌာနတွေအများကြီးနောက်ပြီးတော့စီကံတွေအများကြီးနဲ့လိုက်နာပြီးလုပ်မှသာတဘာဝပဝင်ကြီးကိုခိုင်ခိုင်မြဲမြဲနဲ့ခိုင်ခိုင်မာမာနဲ့ကာဝေးဆောင်ရွက်နိုင်မှာဖြစ်ပါတယ်
။တဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးအေးကြီးရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
အခင်မြတ်သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုစနေမနေ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင် VOE ကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်ဆင်ခန္ဓာတွေကို VOE ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ကြပါတယ်တော်တန်နေညာအစုံအစီစဉ်ဆုံးမတက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်အောင်ကတက်လှည့်ကြီးညာပေးပါဦးမယ်ရှင်
ရှင်းအောင်အရှနိုင်ငံများအတင်းအာဆီယံထေသည့်အစည်းအဝေးပွဲအတွက်မလေးရှားနိုင်ငံမှာရောက်နေတဲ့အမေရိကန်သမ္မတဘရိတ်အိုဘားမားကမြန်မာနိုင်ငံလိုဒေသတွင်းနိုင်ငံတွေမှာလူ့အခွင့်အရေးဒီမိုကရေစီရေးထွန်းကောင်းအောင်ဝိုင်းဝန်းကြိုးပမ်းဖို့တိုက်တွန်းလိုက်ပါတယ်
။ Together we're working to stand up for human rights and democracy.And I want to commend in particular the people of
Luke Queen and Democracy အတွက်အတူတကွာမမမမရဲ့ဆောင်ရွက်ချဖို့အထူးသဖြင့်မကြသေးခင်တရင်ပတ်တွေကမြန်မာနိုင်ငံမှာကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့လူတို့ကိုချီးကျူးလိုတဲ့အကြောင်းသမ္မတဥပမာကကွာလာလမ်ပါမြို့ကတောင်းဟောလ်တွေ့ဆုံပွဲအတွင်းတောက်ကြနေ့ဒီကနေ့မှာပဲပြောဆိုခဲ့တာပါပုံမငင်းချမ်းတရားပြည်ဒီမိုကရေစီနီးကြတဲ့မြန်မာနိုင်ငံအဖြစ်အသွင်ကူးပြောင်းနိုင်မဲ့အရေးကြီးတဲ့ခြေလှမ်းတစ်လှမ်းလည်းဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်သမ္မတဥပမာရောက်နေတဲ့အာဆီယံညီလာခံကိုတက်ရောက်ဖို့မြန်မာသမ္မတဦးသိန်းစိန်လည်းမလေးရှားနိုင်ငံကိုဒီကနေ့ပဲရောက်ရှိနေပါတယ်။တရုတ်နိုင်ငံရှီကျင်းဒေသကမိုင်းတွင်းဖောက်ခွဲမှုမှာတာဝန်ရှိသူကိုတည်င်းပတ်နဲ့ချီးကျအောင်လိုက်လံရှာဖွေနေရမှာအကြမ်းဖက်သမား28ဦးကိုတရုတ်လူမျိုးရေးတပ်ကတုတ်တင်နိုင်ခဲ့တယ်လို့နိုင်ငံပိုင်သတင်းဌာနကဆိုပါတယ်။အက်ဆူးနယ်ရဲကမိုင်းတွင်းတစ်ခုကိုစက်တင်ဘာလ18ရက်နေ့ကတိုက်ခိုက်ခဲ့ရမှာရင်း9ယောက်အပါအဝင်လူပေါင်း16ယောက်သေဆုံးသွားခဲ့တယ်လို့တောက်ချာနေကထုတ်ပြန်တဲ့အစိုးရခန်းစားဆောင်မှဖော်ပြထားပါတယ်။မြောက်နယ်တောင်ကိုရီးယားဆိုရအစင်းမြင့်ကိုယ်စားလှယ်တွေရဲ့ဆွေးနွေးပွဲပြန်စတင်နိုင်ဖို့ကြိုးပမ်းမှုတရအနေနဲ့လာမယ့်သတင်းပတ်အတွင်းနှစ်ဖက်ကိုယ်စားလှယ်တွေတွေ့ဆုံဖို့သဘောတူညီခဲ့ကြပါတယ်။နှစ်နိုင်ငံကြားကိစ္စရပ်တွေကိုကင်တွယ်ဆောင်ရွက်နေတဲ့မြောက်ကိုရီးယားရဲ့ကိုရီးယားကျွမ်းကျင်ညီညွတ်စွာပြန်လည်ပေါင်းစည်းရေးကော်မတီကအခုလိုတွေ့ဆုံဖို့ကြာသာဘရင်းကကန့်လန့်လိုက်တာဖြစ်ပါတယ်။မာလီနိုင်ငံမြို့တော်ကဇိမ်ကန်ဟိုတယ်မှာဖမ်းဆီးထားတဲ့တရားခဏတွေက80လောက်ဟာပြန်လည်ပြီးတော့လွတ်မြောက်လာခဲ့ပါတယ်။တနင်္သာမလေးဦးတက်မနေ့ကအစ္စလမ်ဘာသာရေးကြွေးကြော်တဲ့ HOPD ဟိုတယ်ကိုဝင်ရောက်စီးနင်းခဲ့တယ်လို့ဖမ်းဆီးထားတဲ့တရားခဏတွေက3ဦးကိုတပ်ပစ်ခဲ့ပါတယ်။မြို့တော်ဘမကူမှာရှိတဲ့ Radisson Blue ဟိုတယ်ကိုတနင်္သာမတွေကဝင်ရောက်စီးနင်းခဲ့တာဖြစ်ပါတယ်ခင်ဗျာ။
တောက်တာနဲ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဂျိုဂေးဖြစ်ပါတယ်။VOA American တန်ရက်စနေနေ့မနေ့ဖက်စီစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေကျမခွန်ညိုပါရှင်
This program has come to you from the Voice of America, Washington.